Welcome to the Voice of America in Burmese.
ဒီအောင်ကြိုးရဲ့ညနေညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2024ခုနှစ်ဇန်နဝါရီလ4ရက်ကျန်သာမရီတိညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုက်လို့ပြီးတော့19:25:30တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ကျမကတော့ဆူမြတ်ပါမှာအစ္စရေးဟမတ်စစ်ပွဲဒေသရင်းမှာကျေပြန့်လာပုံရနေချိန်မှာပဲအမေရိကန်နိုင်ငံသားကြီးဝင်ကြီးအန်သနီဘလင်ကင်ဟာအရှိလေပိုင်းဒေသကိုနောက်တစ်ချိန်သွားရောက်နေပါတယ်မြန်မာနိုင်ငံမှာတော့ဒီလွတ်လပ်ရေးအထိတ်အမှတ်နဲ့ကျင်းသားတွေပြန်လွတ်ပေးတဲ့အထက်မှာနိုင်ငံရေးပုံမှန်တွေနဲ့ထောင်ချနေသူတချို့ပြန်လွတ်လာခဲ့ပါတယ်မြန်မာနယ်စပ်ဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကနေတရုတ်နိုင်ငံဘက်လက်နက်ကြီးကြီးချပြီးတော့တရုတ်နိုင်ငံသားတွေထိခိုက်တဲ့အပေါ်မှာတရုတ်အစိုးရကပြင်းထန်စွာအပြစ်တင်လိုက်ပြီးတော့အသက်ဆိုင်တဲ့အဖွဲ့တွေကိုအလေးအနက်သတိပေးခဲ့တယ်လို့ပြောပါရယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေပြီးရင်နောက်နားဆင်ရမယ့်အသံမှာတော့မြန်မာနိုင်ငံမှာဒီနေ့ကြာရောက်တဲ့86နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့စစ်ကောင်စီကဒီနေ့မှာအကျဉ်းသား9600ကျော်ကိုလွှတ်ပေးခဲ့ပါတယ်ည
ရဲ2000ကျော်လောက်ရှိပြည်သူ300ကျော်လောက်ရှိကောင်စီတွေနဲ့တွေ့တဲ့အင်ဂျင်နီယာတွေပေါ့ဂျန်နရီရကျတော့ဒီရငါငါစာကြည့်နေ
အကျဉ်းထောင်နဲ့နီးစပ်သူတူပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကချင်နဲ့ရှမ်းမြောက်ဒေသကတိုက်ပွဲနောက်ဆုံးအချိန်လေးတခါရှမ်းရခိုင်ပြည်နယ်မှာစစ်ကောင်စီတပ်ကန်တချို့ကိုအေအဖွဲ့ကတိမ့်ပိုက်လိုက်တဲ့အကြောင်းအပါအဝင်ကင်းဒီဒေသမှာဆစ်ဆောင်ဒုက္ခသည်တွေအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းဟမတ်စစ်သွေးကြွအဖွဲ့အပေါ်အစ္စရေးစစ်တပ်ကကုန်းချောင်းလေချောင်းနဲ့ဆက်လက်တိုက်ခိုက်နေတာမှာလေချောင်းတိုက်ခိုက်မှုကြောင့်14ယောက်ထပ်မံသေဆုံးခဲ့တယ်လို့ဂါဇာဒေသကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်တောင်ပိုင်းမှာရှိတဲ့ဟိုင်းယူနစ်မြို့အပေါ်လေချောင်းကနေတိုက်ခိုက်ခဲ့မှုအတွေ့သေဆုံးခဲ့သူတွေထဲမှာကလေး9ယောက်ပါဝင်တယ်လို့ဂါဇာကိုအုပ်ချုပ်နေတဲ့ဟမတ်စစ်အဖွဲ့ကျန်းမာရေးဌာနကပြောပါတယ်လဗနွန်နိုင်ငံတောင်ပိုင်းကဟက်စ်ဘိုလာအဖွဲ့ပြစ်မှတ်တွေကိုလည်းအစ္စရေးဘက်ကဒီကနေ့တိုက်ခိုက်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လဗနွန်ဘက်ကလည်းအစ္စရေးဘက်ကိုရော့ကက်ဒုံးတွေနဲ့ပစ်ခတ်တယ်လို့ဒေတာရင်းသတင်းတွေကပြောပါတယ်။လဗနွန်နိုင်ငံကိုတိုက်ခိုက်လာရင်အကျွေးမဲ့ပြန်လည်တိုက်ခိုက်သွားမယ်လို့ဟက်စ်ဘိုလာအဖွဲ့ခေါင်းဆောင်နာဆန်နာစရာလာကရုပ်မြင်သံကြားပေါ်မှာပုံထုံးနေတော့ကမိန်ကွန်းပြောကြားခဲ့ပါတယ်။ဘေရွတ်မြို့တော်မှာဟမတ်စ်နိုင်ငံရဲ့အဖွဲ့ထိပ်တန်းခေါင်းဆောင်တယောက်အဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်တပ်ဖြတ်ခံရခဲ့ပြီးတဲ့နောက်မှာသူကမိန်ကွန်းပြောခဲ့တာပါ။ဆာလီ LRR ကိုတိုက်ခိုက်ခဲ့တာဟာအစ္စရေးဒရုန်းယာဉ်ဖြစ်တယ်လို့ဟာမတ်စ်အဖွဲ့နဲ့လဗနန်လုံခြုံရေးတာဝန်ရှိသူတွေကပြောပေမဲ့အစ္စရေးဘက်ကတော့သူတို့လက်ချက်လို့ဝန်ခံချက်မရှိသေးပါဘူးရှင
်။အစ္စရေးနဲ့ဟာမတ်စ်ကြားမှာဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့တန်တမာရေးနီလာအရဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ဖို့အတွက်အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးပါဝင်အရှေ့လယ်ပိုင်းနိုင်ငံတွေကိုဒီကနေ့သွားရောက်မှာဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကမနေ့ဗုဒ္ဓနေ့မှာပြောပါရယ်ဝန်ကြီးဘလင်ကန်ခီးစင်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးအစ္စရေးနဲ့ဟက်စ်ဘိုလာကြားလက်လောဖြစ်နေတဲ့တင်းမာမှုတွေရောကြအောင်ဂျာဝင်ဆောင်ရွက်ပေးဖို့အမေရိကန်အထူးတန်တမာအေမော့စ်ဟော့စတိုင်းလဲဒီအရှိလေပိုင်းဒေသကိုသွားရောက်မယ်လို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါရယ်ဒီတော့တွင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းစာနာမှုဆိုင်ရာအကူအညီတွေဂါဇာဒေသကိုပို့နိုင်ရေးနဲ့ဟာမတ်စ်တို့ဖန်ဆီးထားတဲ့တရားခံတွေပြန်လည်ရေးကိစ္စတွေကိုအခုရက်ပိုင်းအတွင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့တယ်လီဖုန်းကနေတဆင့်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီကနေ့ကြာရောက်တဲ့86ကြိမ်မြောက်လွတ်လပ်ရေးနေ့အထိတ်အမှတ်အကျဉ်းသားတွေပြန်လွတ်ပေးတဲ့အထက်မှာနိုင်ငံရေးပုံမှန်တွေနဲ့ထောင်ချနေသူတချို့ပြန်လည်လွတ်လာပါတယ်။မန္တလေးဥပအောင်ထောင်ကနေပြန်လွတ်လာတဲ့အကျဉ်းသား1000ကျော်ရဲမှာ NLD အစိုးရလက်ထက်ကမန္တလေးမြို့တော်ဝန်ဟောင်းဒေါက်တာရဲလွဲမြို့တော်စီမင်းကော်မတီဝင်ဦးကျော်ဇေယျတို့လွတ်လာတယ်လို့သူတို့နဲ့နှိစက်သူတယောက်က VOA မြန်မာပိုင်းကိုအတည်ပြုပါတယ်။အင်းစင်ထောင်ကနေပြန်လွတ်လာသူ2000လောက်မှလည်းစစ်တပ်ကိုပြိုကွဲအောင်လှုံ့ဆော်လှုံ့ဆော်မှုပုံမှန် 905 ကကြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေ 52 ကကြီးတို့နဲ့ထောင်ချနေသူအများပြပါတယ်လို့အမည်မဖော်လိုတဲ့တရားလွှတ်တော်ရှိနေတယောက်က VOA ကိုပြောပါတယ်2022ခုနှစ်ဒီဇင်ဘာ5ရက်တုန်းကရန်ကုန်တိုင်းကြီးမြင့်တိုင်မြို့နယ်ပန်းမြင့်ကြီးလမ်းမှာဆန္ဒပြမှုကိုသတင်းယူနေစဉ်မှာစစ်တပ်ကကားနဲ့အတင်းဝင်ရောက်ဖြိုခွင်းမှုအတွင်မှပြင်းထန်တဲ့ဒဏ်ရာတွေနဲ့ဖမ်းဆီးထောင်ချခံရသူသတင်းတော်ကိုကောင်းဆက်လင်းနဲ့ဒီကနေ့ပြန်လွှတ်လာပါတယ် လူသိများတဲ့အမှုပညာရှင်တင်စားဝင်းကျော်နဲ့နန်းမွေဆန်တို့လည်းဒီကနေ့လွတ်တက်ထဲပါတယ်လို့သိရပါတယ်။လွတ်လပ်ရေးနေ့မှာမြန်မာတနိုင်ငံလုံးကအချင်းထောင်အချုပ်ထောင်နဲ့အချင်းစခန်းတည်တည်မှပြစ်ဒဏ်ကျနေတဲ့အချင်းသား9652ယောက်ကိုပြစ်ဒဏ်လုပ်ငန်းခွင့်ပေးပြီးတော့နိုင်ငံခြားသားအသင်းအကျဉ်းသား114ယောက်ကိုလည်းပြည်နှံတံပေးမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာအောင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိအောင်တည်ငြိမ်လုံခြုံမှုရှိအောင်ကြိုးပမ်းနေကြတဲ့မြန်မာပြည်သူအားလုံးနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်နေကြောင်းနဲ့မျှတမှုမရှိဥပဒေမဲ့ဖမ်းဆီးထားသူအားလုံးပြန်လွှတ်ပေးရမယ်လို့မြန်မာနိုင်ငံလွတ်လပ်ရေးနေ့အထက်အမှတ်အမေရိကန်အစိုးရထုတ်ပြန်ကြေညာချက်ထဲမှာတောင်းဆိုထားပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပိုင်းမြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားပဋိပက္ခကြောင့်တရုတ်နိုင်ငံအတွက်လက်နက်ကြီးကြီးကျပြီးတော့တရုတ်နိုင်ငံသားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာအကြီးအကျယ်မကြေမနက်ဖြစ်ရတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီနေ့ဇန်နဝါရီ4ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစဉ်ကာကွယ်ဖို့အတွက်လိုအပ်သလိုအရေးယူဆောင်ရွက်သွားမယ်လို့လည်းနိုင်ငံရေးဌာနပြောခွင့်ရဝန်ဝေဘင်းကပြောပါတယ
်中方高度关注缅北冲突态势对武装冲突造成中方人员伤亡表示强烈不满。
မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရတဲ့အပေါ်မှာအထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်သူအလုံးထံတိုင်ကြားထားပြီးဖြစ်ကြောင်းတရုတ်မြန်မာနယ်စပ်ဒေသမှာညီညာရေးကိုထိခိုက်စေမဲ့အခုလိုမလိုလားအပ်တဲ့မတော်တဆမှုတွေကိုရှောင်ရှားနိုင်အောင်ဒီကိစ္စမှာပါဝင်သူအလုံးအနေနဲ့အများဆုံးပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်ကြဖို့တရုတ်နိုင်ငံကထပ်မံတောင်းဆိုကြောင်းတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစဉ်ကိုကာကွယ်ဖို့အတွက်လိုအပ်သလိုအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝန်ဝေဘင်းကပြောဆိုသွားတာပါမြန်မာနိုင်ငံတွင်းကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေတရုတ်နိုင်ငံယူနန်ပြည်နယ်နန်းဆန်မြို့တဲကြရောက်ပောက်ကွဲခဲ့တဲ့အကြောင်းတရုတ်သတင်းတွေမှာရေးသားဖော်ပြသလိုတရုတ်နိုင်ငံသားအနည်းဆုံး9ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းတရုတ်စိုးရပိုင်း Global Time သတင်းစာကဖော်ပြပါဗျကိုကန်ဒေတာလောက်ကင်ဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေဖြစ်တယ်လို့လည်းယူနန်ပြည်နယ်အရာရှိတွေက Rider သတင်းဌာနကိုအတည်ပြုပြောဆိုပါတယ်ခင်ဗျာ
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဂျာဒါရီနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ American ပြည်ထောင်စု Texas ပြည်နယ်တဲကိုတရားမဝင်ဝင်ရောက်နိုင်ငံပြောင်းအခြေချဖို့စူးစမ်းသူတွေကိုရဲကဖမ်းဆီးနိုင်တဲ့ပြည်နယ်ဥပဒေသေးကြောင့်ပြည်နယ်အစိုးရကိုတရားရေးဌာနကတရားစွဲလိုက်ပါတယ်။ပြည်ထောင်စုအစိုးရရဲ့လူဝဲမှုကြီးကြပ်ရေးဆိုင်ရာကင်တွယ်လုပ်ပိုင်ခွင့်ကိုကျော်လွှတ်တယ်လို့ဆိုပြီး Texas ပြည်နယ်အစိုးရကိုဆွဆွဲပါတယ်။ Texas ပြည်နယ်ဥပဒေအရတရားမဝင်ဝင်ရောက်လာသူတွေအနေနဲ့နိုင်ငံတည်းကနေထွက်သွားဖို့တရားသူကြီးဆုံးဖြတ်ချက်ကိုမလိုက်နာဘူးဆိုရင်တရားမဝင်နိုင်ငံတည်းဝင်ရောက်မှုနဲ့အရေးယူခံရမှာဖြစ်ပါတယ်။နိုင်ငံတည်းကနေထွက်မသွားသူတွေအနေနဲ့ပိုပြီးကြီးလေးတဲ့ပြစ်မှုတွေနဲ့လည်းဖမ်းဆီးခံရနိုင်ပါတယ်။ဒီ Texas ဥပဒေပြည်နယ်ဥပဒေကိုဖွဲ့စည်းပုံနဲ့မညီဘူးလို့တရားဝင်ကြေညာပေးဖို့အတွက်အော့စတန်မြို့တရားရုံးမှာတရားရေးဌာနကအမှုဖွင့်တရားစွဲခဲ့တာဖြစ်ပါတယ်။ဒီဥပဒေကြောင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာဆောင်ရွက်မှုတွေကိုအနှောက်အယှက်ဖြစ်စေနိုင်တယ်လို့နိုင်ငံသားတွေအပေါ်ပြည်ထောင်စုအစိုးရအရေးယူပိုင်ခွင့်ကိုဆွတ်ဖွဲ့ရရောက်တယ်လို့တရားရေးဌာနကဆွဆွဲပါတယ်။ဒီဥပဒေသစ်ကမလမှာစတင်အသက်ဝင်မှာဖြစ်ပါတယ်။အမေရိကန်နောက်တောင်ပိုင်း Texas ပြည်နယ်နဲ့ကပ်နေတဲ့ Mexico နယ်စပ်ကနေတရားမဝင်နိုင်ငံတည်းဝင်လာသူတွေဒီဇင်ဘာလတချို့နေ့တွေမှာဆိုရင်တနေ့ကိုတပေါင်းကျော်အထိများခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရှင်
။ American ပြည်တော်စုမှာရှိတဲ့ပြည်နယ်တချို့ကအရာရှိတချို့ကိုဘုံခွဲတိုက်ခိုက်မယ်ဆိုပြီး eBay ကတစဉ်ချင်းကြောက်ပြောဆိုမှုတွေကြောင့်ဆိုရလုံငွမ်းတချို့အနောက်ချက်ဖြစ်ခဲ့ရပြီးတော့ပြည်နယ်လွတ်တော်အစအုပ်တချို့ကလူတွေကိုလည်းဘေးကင်ရဖယ်ရှားခိုင်းခဲ့ရပါတယ်။ဒါပေမဲ့ပောက်ကွဲစေတဲ့ပစ္စည်းတစ်ခုမှမတွေ့ရတဲ့အတွက်အဲ့ဒီချင်းကြောက်မှုတွေဟာနောက်ပြောင်ရေးသားမှုတွေဖြစ်တယ်လို့အနာပိုင်းတွေကသတ်မှတ်လိုက်ကြပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းအစိုးရရရှိတွေအိမ်မှာတနက်ပစ်ခတ်မှုတွေဖြစ်နေတယ်ဆိုပြီးလိမ့်နေသတင်းပေးမှုတွေထွက်ပေါ်နေချိန်မှာပဲအခုလိုချင်းကြောက်စာတွေရောက်လာတာလည်းဖြစ်ပါတယ်။ eBay ကတစဉ်ချင်းကြောက်ရေးသားမှုတွေကြောင့်ဘေးကင်ရကိုရှောင်တိမ်ပေးခဲ့ရတဲ့အထက် Connecticut, Georgia, Hawaii, Kentucky, Maine, Michigan, Minnesota, Mississippi, Montana စတဲ့ပြည်နယ်တွေကလွတ်တော်အစာအုပ်တွေနဲ့အစိုးရရုံးတွေလည်းပါဝင်ပါတယ်။ပြည်နယ်လွတ်တော်အစအုပ်တွေကိုဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ချင်းကြောက်ပြောဆိုမှုတွေထွက်ပေါ်နေတာကိုသူတို့အနေနဲ့သိရှိထားကြောင်း FBI ပြည်ထောင်စုထောက်လှမ်းရေးဘူရိုကပြောဆိုပြီးတကယ်ဆိုရင်ရတဲ့တိကျတဲ့ချင်းကြောက်မှုဖြစ်တယ်ဆိုတာသူတို့အနေနဲ့သတင်းချက်လက်ရရှိထားခြင်းမရှိကြောင်းပြောပါတယ် ရရှိလာတဲ့သတင်းအချက်အလက်တွေကိုစုဆောင်းပြီးပြည်내နဲ့မြို့နယ်အဆင့်အသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလဲ FBI ကပြောပါရတယ်။အခုလိုချင်းချောက်ပြောဆိုမှုတွေကအပြစ်မဲ့ပြည်သူတွေကိုအနေဖြစ်စေနိုင်တဲ့အတွက်ဒီကိစ္စမျိုးကိုသူတို့အနေနဲ့အထူးအလေးထားဆောင်ရွက်လေ့ရှိကြောင်းလဲ FBI ကပြောပါရခင်ဗျာ။
မြောက်ကိုရီးယားနိုင်ငံနဲ့နယ်စပ်တောင်ကိုရီးယားနိုင်ငံမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုပါဝင်တဲ့ပူးတွဲစစ်ရေးလက်ချက်မှုကိုအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့လုပ်ခဲ့ကြပါတယ်။ရန်သူဘက်ကရန်လိုလာရဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်နှစ်ခုပေါင်းပြီးတော့အသင့်တုံ့ပြန်နိုင်အောင်လို့တောင်ကိုရီးယားဆက်ရန်ရတပ်မဟာနဲ့အမေရိကန်တန်ကြားကတပ်မဟာတို့ပူးတွဲစစ်ရေးလက်ချက်နာဖြစ်တယ်လို့တောင်ကိုရီးယားဘက်ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဒီဇင်ဘာ29ရက်နေ့ကနေဇန်နဝါရီလ4ရက်ဒီနေ့အထိသတင်းတပတ်ကြားတဲ့ပူးတွဲစစ်ရေးလက်ချက်မှုအတွင်းမှာတောင်ကိုရီးယား K1A2 အမျိုးအစားတင့်ကားတွေအမေရိကန် A10 ဂျက်တိုက်လေယာဉ်တွေနဲ့ပစ်ခတ်လက်ချက်မှုတွေလည်းပါဝင်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ပူးပေါင်းပြီးတိုက်ခိုက်မှုတွေထိထိရောက်ရောက်လုပ်နိုင်မှုလေ့ကျင့်တာဖြစ်တယ်လို့အမေရိကန်တမူကြီးတယောက်ကပြောပါတယ်။ဒီစီးရေးလင်းကျင့်မှုကမစင်ကျင်တဲ့စီးရေးလင်းကျင့်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောဆိုပြီးနိုင်မှာမဟုတ်ပဲလေ့ကျင့်နေတယ်လို့လောင်ပြောင်ပြောကြားခဲ့ပါတယ်ရှင်
။ဂျပန်နိုင်ငံကငရင်တန်တင့်ဒေသတွေမှာအကူအညီကယ်ဆယ်ရေးလုပ်ငန်းတွေကိုအစိုးရကအစွမ်းကုန်စူးစမ်းလှုပ်ဆောင်နေကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကိရှိဒါကပြောပါတယ်။နိုင်ငံတကာကအထောက်ပံ့ကူညီပေးမဲ့ကမ်းလှမ်းချက်တွေရှိပေမဲ့ပြင်ဆင်မှုတွေလုပ်ဖို့လိုတာကြောင့်ဂျပန်နိုင်ငံကလက်ရှိမှာလက်ခံနိုင်တဲ့အနေအထားမရှိသေးဘူးလို့လည်းသူကပြောပါတယ်ဇန်နဝါရီ1ရက်နေ့တနင်္လာနေ့တုန်းကအီရှီကာဝါခရိုင်ကမ်းရိုးတန်းဒေသမှာပင်အား 9.6 ရှိတဲ့မြေငရင်လှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ83ယောက်သေဆုံးပြီးတော့အသက်ကျန်ရစ်နိုင်သူတွေကိုလည်းကယ်ဆယ်ရေးဝန်ထမ်းတွေကဆက်လက်ရှာဖွေနေကြပါတယ်ငရင်သတိပေးချက်ကြောင့်ဘေးလွတ်ရာကိုထွက်ပြေးခဲ့သူတွေကလည်းမိုးသည်ထံပြီးရေခဲအောင်အေးနေတဲ့အချိန်မှာအထောက်ပံ့အကူအညီတွေရဖို့စောင့်ဆိုင်းနေပါတယ်ပထမအချိန်လှုပ်ခတ်ခဲ့ပြီးတဲ့နောက်နောက်ဆက်တွဲငရင်ငယ်ပေါင်း600နီးပါးလဲဒီဒေသမှာထပ်မံလှုပ်ခတ်ခဲ့ရာကြောင့်တိုက်တွေဆက်ပြိုပြီးမြေပြုံမဲ့ဘေးကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာပါအရင်ဆုံးတော့ဒီနေ့မှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့မှာဒီနိုင်ငံတဝန်းကအချင်းထောင်တွေကနေအချင်းသားတွေလှုပ်ပေးလိုက်တဲ့အကြောင်းကိုပြောပြခြင်းပါတယ်မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့ဇန်နဝါရီ4ရက်နေ့မှာစစ်ကောင်စီကအကျဉ်းသား9600ကျော်လွတ်ပေးရာမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံထားသူတချို့ပါဝင်ကြောင်းလဲကနဦးသတင်းတွေအရာသိရှိရပါတယ်နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကတော့ပြန်လွတ်ပေးသူတွေထဲမှာလွတ်ရနီးသူတွေပါတယ်လို့ပြောပါတယ်ဒီကနေ့အကျဉ်းထောင်ကလွတ်လာသူတွေအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကသတင်းပေးပို့လာတာကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေလုံးမှာရှိတဲ့အကျဉ်းထောင်တွေကနေအကျဉ်းသား9600ကျော်ကိုပြည်တံကနေလွန်ငိမ့်ခွင့်ပေးလိုက်တယ်လို့စစ်ကောင်စီကဒီကနေ့ January 4ရက်နေ့မှာကြေညာလိုက်ပေမဲ့ဒီထဲမှာအမှုငယ်တွေသာအများဆုံးပါရှိပြီးတော့နိုင်ငံရေးလှုပ်ရှားမှုကြောင့်ထောင်ကျနေသူတွေမဆိုတလောက်သာပါတယ်လို့အကျဉ်းထောင်နဲ့နှီးဆက်သူတွေကပြောပါတယ်ရန်ကုန်အင်းစိန်ထောင်ကပြန်လွတ်ပေးလိုက်တဲ့ခမန်းကြီးအကျဉ်းသား2000လောက်မှာတရင်းတော်ကိုကောင်းဆက်လင်းနမည်ကြီးအမှုပညာရှင်တင်စာဝင့်ကျော်နမ်းမွေစံတို့ပါဝင်တယ်လို့လည်းအကျဉ်းထောင်တဲ့နှီးဆက်သူတူကပြောပါတယ်
။များတယ်2000ကျော်လောက်ရှိပြီ။ပြည်သူ့ရှင်ရခုနလာပြီ။ကောင်းဆက်လင်းနဲ့တွေ့တယ်။အများရောက်ပါဘူး။ကျန်တာတွေကကြတော့ကြီးရဲ့။ငါစာကြည့်ရင်ဖတ်ပြီးတော့ပြောထားတဲ့ပုံမာတွေရှိတယ်။ဆက်တက်ထားတဲ့ပုံမာတွေပေါ့မထက်ထအောင်လို့ကိုယ်ကလေးတို့တို့လက်နဲ့ပုံမာတွေနဲ့ဆွဲထားတာဟုတ်။ဟုတ်တာမမှုရနာကြတော့အကြံပေးမှုတည်းဒီ90ညနဲ့ဆင်းရဲချထားလေးတယ်။နောက်ကုတူရင်းကျော်တဲ့အချိန်မှာကျန်ကမှုတည်းဒီဥပ္ပိပုံမှာ94နဲ့ဆင်းရဲချထားတယ်။ဒီတော့နောက်ရှားစီသူအောင်မြင့်ပေါ့။ရှားစီသူအောင်မြင့်ကငါငါတက်စာကြီးအပြင်ကိုသူကဟိုရတတိပုံမှာ124တက်စာကြီးနဲ့ခုနှစ်မြစ်ထားတာလေ။နောက်သူမထက်တဲ့ခံကြငါငါတက်စာကြီးအပြင်မတရားချင်းဆက်တဲ့ဥပ္ပိပုံမှာစက်ခွန်တင့်နဲ့ထက်ချထားတော့သူကဆင်းရဲချအောင်ပါပေါ့။နမ်မွေစံတို့ဒေတာကောင်းတို့လူတွေ
ကိုကောင်းဆက်လင်းဟာ2021ခုနှစ်ဒီဇင်ဘာလ5ရက်ကရန်ကုန်တိုင်းကျင်းပြည်တိုင်းမြို့နယ်ပန်းပင်ကြီးလမ်းမှာဆန္ဒပြတရင်ယူချင်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်ပြင်းထန်ဒဏ်ရာတွေရရှိပြီးတော့ထောင်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်ဒီကနေ့လွတ်ပေးသူတွေထဲမှာထောင်ဒဏ်2နှစ်3နှစ်ချခံထားရတဲ့905ကာကြီးနဲ့52ကာကြီးလိုအမှုတွေအများအပြားပါဝင်တယ်လို့လဲအကျဉ်းသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့တရားလွှတ်တော်ရှိနေတဲ့ဦးကလည်း VOA မြန်မာပိုင်းကိုအတည်ပြုပါတယ် မန္တလေးဦးပိုထောင်ကနေအကျဉ်းသားတထောင်ကျော်ပြန်လွှတ်ပေးလိုက်တဲ့အထဲမှာတော့ NLD အစိုးရလက်ထက်ကမြို့တော်ဝန်ဟောင်းဒေါက်တာရဲလွေမြို့တော်စီပေကော်မတီဝင်ဦးကျော်ဇေယျတို့ပါဝင်လာခဲ့တယ်လို့ဤဆက်သူတဦးကအခုလိုပြောပြပါဗျာ
။ကိုကတီဗီတဲ့ရာတီယာနဲ့ရောက်ပဲတီယာဒေါက်တာရဲလွေပါလေ။နော်မြို့တော်ဝန်တော်တယ်ရင်ပါရပြီးတော့စီဗင်ကော်ပိုတီဝူကျော်စီရပါဒါပဲဒီနေ့ဟောပဲဒီကအဲဒီနေ့ဆရာရဲ့ဓမ္မဆရာကြီးလူရစီ
အေရီတိုင်းဟိဒရာထောင်ကပြန်လွှတ်ပေးလိုက်တဲ့အကျဉ်းသား190ကျော်နဲ့မြေးချံထောင်ကပြန်လွှတ်ပေးလိုက်တဲ့90လောက်မှာနိုင်ငံရေးအကျဉ်းသားတွေမပါဘူးလို့လည်းနှီးဆက်သူတွေကပြောပါတယ်သက်ဆိုင်ရာမိသားစုတွေကိုကြိုတင်အသိပေးတာပြန်လွတ်ပေးတဲ့အကျဉ်းသားစီးရင်ကိုထုတ်ပြန်တာမျိုးမရှိတာကြောင့်နိုင်ငံရေးအကျဉ်းသားအရေးအတွက်ကိုတော့အတိအကျသိနိုင်မှုခက်ခဲနေပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အကျဉ်းသားတွေထောက်ချီလွှတ်ပေးလိုက်ပေမဲ့နိုင်ငံရေးစံနာမပါဘူးလို့ဝေဖန်လိုက်ပါတယ်
။အဒီတစ်ချိန်မှာလည်းအမှန်သူတို့ကတော့စေတနာရှိလို့မဟုတ်ဘူး။အထောက်ပံ့တွေပေးနေတယ်။2021နော်2021မှာပူဆိုးလာတယ်2023ပူဆိုးတယ်အခု2024ကြတော့အချက်ကုန်လပားနဲ့ကြနေပြီအမျက်နှာအသီးသီးမှလည်းအေးနေနေတယ်ရှုံးနေနေတယ်စီရေးကြည့်မှနိုင်ငံကြီးမလားပေါ့နော်စီဝါရေးကြည့်မှတဏ္ဍာရေးကြည့်မလားပေါ့နော်ဒါဆိုတော့အဲ့ဒီမှာထပ်ပေါက်ပြီးတိတ်နေတဲ့အခါကျတော့ထုံးစံတိုင်းပဲစစ်တပ်လူငင်းခွင့်ကိုလက်နဲ့အဖြစ်သူတို့ကအသုံးချတာပေါ့နော်နိုင်ငံကြီးအရာဆန္ဒမရှိဘူးစိတ်စေတနာမပါဘူးနောက်တစ်ခုကအဖြေလည်းမဟုတ်ဘူးစစ်အာဏာတည်နှက်ခံရရေးအတွက်ကိုပဲသူတို့အချိုးစည်းဝါအတွက်ကိုပဲပြုတ်ပေးခြင်းဖြစ်တယ်လို့ပဲအထူးကြတော့ချုပ်ငင်သုံးသက်တယ်တမီ
းလက်ရှိအကျဉ်းတော်တွေထဲမှာစစ်ကောင်စီဘက်ကပြီးခဲ့တဲ့နှစ်အောက်တိုဘာလကစတင်ကထောင်ဝင်စာလူတွဲခွင့်ပေးထားခဲ့ပါတယ်ဒါပေမဲ့နှစ်ရှည်ထောင်ချခံရသူတွေနဲ့ထိတ်တန့် NLD ခေါင်းဆောင်ပိုင်းတွေကိုတော့အခုချိန်ထိတွဲခွင့်မရသေးပါဘူးနိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသည် AAPP ရဲ့စီးရင်တွေအရအာနာသိန်းချိန်ကနေ2024ခုနှစ် January 3ရက်နေ့အထိဖမ်းဆီးခံထားရသူအကျဉ်းသား2500ကျော်ရှိပြီးတော့တည်ရန်ချမှတ်ခံထားရသူစုစုပေါင်း162ဦးရှိတယ်လို့ဖော်ပြထားပါတယ်ဖမ်းဆီးခံရပြီးနောက်ပြန်လည်လွတ်မြောက်လာသူဦးရေကတော့9800ဦးရှိတယ်လို့လည်းဖော်ပြထားပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ရဲ့မြမလွတ်လပ်ရေးနဲ့အထိမ့်မတ်ထုတ်ပြန်ကြမှာတော့မတရားဖန်ဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုထားပါရရှင်
။နိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသား9600ကျော်ကိုစစ်ကောင်စီဘက်ကဒီနေ့လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့အလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကချင်နဲ့ရှမ်းမြောက်ဘက်ကတိုက်ပွဲအခြေအနေတွေကိုကြည့်အောင်ပါကချင်လွတ်မြောက်ရေးအဖွဲ့ဌာနချုပ်ရှိရာကချင်ပြည်နယ်လိုင်းစားအနီးမနေ့လုံးကပြစ်ချခံခဲ့ရတဲ့စစ်ကောင်စီရဲ့ထောက်ပို့ရဟတ်ရဲ့အပြက်စီးနေရာကိုနယ်မြေရှင်းလင်းဆောင်ရွက်ရမှာတည်ဆုံနေတဲ့ရုပ်အလောင်း6လောင်းရှာဖွေတွေ့ရှိကြောင်း KIA ကပြောပါရယ်တစ်ချိန်တည်းမှာပဲစီရေးတက်မာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူမြို့နယ်မှာစစ်ကောင်စီတပ်စခန်းတစ်ခုကို TNL တအားတက်တဲ့မန္တလေး PDF ပူပေါင်းတပ်ဖွဲ့တွေသိမ်းပိုက်ခဲ့ရမှာစစ်ကြောင်းမှုဒုဗိုလ်မှူးကြီးတဦးနဲ့အတူလက်နက်ခဲယံအများပြားသိမ်းဆည်းရမိကြောင်းသတင်းထုတ်ပြန်ထားပါရယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစီရေးခြေနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့လာတာကိုကိုခင်မောင်စိုးမင်းကပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်လိုင်းစာအနီးရှိနာဖော့စကန်ကိုလာရောက်တဲ့စစ်ကောင်စီရဲ့ထောက်ပို့ရဟတ်ရင်ကိုဗုဒ္ဓဦးနေမွန်းတဲ့12နှစ်ဝန်းကျင်မှာ KIA တပ်ဖွဲ့ကပြစ်ချခဲ့ပါတယ်လူမှုကွန်ရက်သတင်းတွေမှာတော့ပြက်ကျသွားတဲ့ရဟတ်ရင်မောင်ပိုမှုဇော်မျိုးတန့်ကိုအရှင်ဖန်းစည်းမိရပြီးတွဲဖက်ရင်မှုပိုမှုကောင်းဆန်သိမ့်အပါအဝင်လိုက်ပါလာသူ6ဦးစလုံးတေဆုံးသွားကြောင်းဖော်ပြခဲ့ပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံပိုမှုကြီးနော်ဘူးကတော့ရဟတ်ရင်ပြက်ကျတဲ့နေရာကိုနယ်မြေရှင်းလင်းရာမှာတေဆုံးသူရုပ်အလောင်း6လောင်းသာတွေ့ရှိပြီးဖန်းစည်းရမိသူမရှိဘူးလို့ BOA ကပြောပါတယ်
။ဟုတ်ကဲ့နေမြေရှင်းလင်းရာကောင်းလို့လုပ်ထားပြီဟုတ်ကဲ့။နေမှာပါတာတော့6ယောက်ပါတော့အကုန်လုံးအဲဒီလိုရစ်လုံးနေပေါ့နော်အဲ့ပဲကျွန်တော်တို့သူ့သားတဲ့ခင်ဗျာခမ်းမိလားလို့ရှိဘူးအဲ့ဒါကတော့ဟုတ်ဆိုရှယ်မီဒီယာတင်တာပါအဲကျွန်တော်တို့တော့မရှိဘူးအဲ
ပြက်ကျသွားတဲ့စစ်ကောင်စီရဟတ်ယင်ဟာ MI70 ရဟတ်ယင်ဖြစ်တယ်လို့လည်းပြောပါတယ် ညီနောင်မှာအပိတ်သုံးဘွယ်ရဲ့ထုတ်ပြန်ချက်မှာတော့ပြည်ချသွားတဲ့ရဟယင်မှာ600ကိုရှင်းလင်းနိုင်ပြီးပိုမှုတအူးကိုလက်ရဖမ်းဆီးမိခဲ့ကြောင်းဖော်ပြထားပါတယ်။ရဟယင်ပြည်ချခံရတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ ကိုကန်MNDAA တအန်းTNL နဲ့ရခိုင်AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာဒီနေ့ဆိုရပောင်း80ကြာမြင့်လာပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါ။ဒီကနေ့မှာတော့တအောင်းတပ်မတော်
TNL နဲ့မန္တလေးPDF ပူးပေါင်းတပ်ဖွဲ့ဝင်တွေကနောင်ချိုမြို့နယ်တန်ဘိုးရွာစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီဘက်ကဒုဗိုလ်မှူးကြီးတဦးကိုလက်ရဖမ်းဆီးမိခဲ့ပြီးစစ်လက်နဲ့အများအပြားကိုလည်းသိမ်းယူခဲ့ကြောင်းမန္တလေးPDF တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အဲဒီတန်ဘိုးတိုက်ပွ
တံပိုးတိုက်ပွဲဟာဒီလဇန်နဝါရီ၂ရက်နေ့ကစတင်ပြီး၃ရက်နေ့မနက်9:00နာရီမှာစကန်သိန်းရဲ့အကြောင်းနဲ့စစ်ကောင်စီကလေကြောင်းကနေ17နှစ်ပြစ်ခတ်တာတွေရှိပေမဲ့ဘုံကျဲတာတော့မရှိကြောင်းလည်းပြောပါတယ်။၃ရက်နေ့မှာကြောင်မဲဘက်ကလာတဲ့စစ်ကောင်စီစစ်ကူကားသုံးစီးကိုလည်းကြားဖြတ်တိုက်ခိုက်ခဲ့ကြောင်းမန္တလေးပြည်ရပ်ကသတင်းထုတ်ပြန်ထားပါတယ်။ ဒီနေ့စည်ရဲတဲ့အခြေအနေမေးမြန်းနိုင်ဖို့TNLA ပြောခွင့်ရကိုဖုန်းခေါ်ဆိုခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။TNLA ရဲ့ဒီလ၃ရက်နေ့ညထုတ်ပြန်ချက်မှာတော့ကုတ်ခိုင်နဲ့မိုးမိတ်မျိုးနယ်တွေမှာစစ်ကောင်စီတပ်နဲ့TNLA အကြတိုက်ပွဲတွေပြင်းထန်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ ဒီဒုက္ခသည်စခန်းမှာအရင်ကစစ်ရှောင်၄တောင်းကျော်ရှိရာကအခုအခါ၄တောင်ကန်ကျန်ရှိနေစေဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လောက်ကင်ဒေသတိုက်ပွဲနဲ့ပတ်သက်လို့တော့တီးခြားသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီရက်ပိုင်းတွေအတွင်းမှာတော့စစ်ကောင်စီငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ညီနောင်မအမိတ်အဖွဲ့တွေတရုတ်နိုင်ငံမှာထပ်မံဆွေးနွေးဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေပေမဲ့နှစ က်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေနှစ်ကြိမ်ဆွေးနွေးခဲ့ပြီးလည်းဖြစ်ပါတယ်ခင်ဗျာ
။ကချင်နဲ့ရှမ်းမြောက်ဒေသကတိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုလည်းပြောပြပေးကြပါရစေ။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတဲ့အေအေရခိုင်တပ်တော်ကစခန်းတစ်ချို့ကိုသိမ်းပိုက်နိုင်ကြောင်းကြေညာပါတယ်။စီးတင်းမှမှုတွေကြအရသာတည်ကြီးထိခိုက်မှုတွေလည်းရှိနေပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကစစ်ကောင်စီစခန်းတွေကိုဒီလာဆန်းတိုက်ခိုက်ခဲ့ရမှာတချို့ကိုသိမ်းပိုက်နိုင်ခဲ့ကြောင်းအေးအေးရခိုင်တပ်တော်ကသတင်းထုတ်ပြန်လိုက်တာပါချင်းပြည်နယ်ပလောဝမြို့နယ်မှာမနေ့ကအထိချင်းလက်ဝစခန်းကုန်းနဲ့ခမောင်းဝစခန်းကုန်းတွေကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ပလောဝမြို့နယ်မှာဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့မနေ့ကပလောဝမြို့မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ2ဦးသေဆုံးပြီးကလေး2ဦးနဲ့အမျိုးသား2ဦးဒဏ်ရာရရှိခဲ့တယ်လို့ပလောဝမြို့ကန်2ဦးကပြောပါတယ်
လေရှိပြီစက်တိုင်းကိုတိုက်ပွဲတွေဖြစ်နေကြတယ်ပြီးရင်ဒီမင်းညာကဖြစ်ခဲ့တဲ့အချိန်မှာဒီကလန်တန်စီမံကိန်းမှာလုတ်တယ်ဒိုင်ပါတယောက်လေးပွေချင်းပြီးဆုံးတယ်ပြီးရင်ဒီပလဲဝမျိုးပေါ်ကရိတ်ခါရက်ကွက်ဘုတ်တီတောင်ကကြာရင်မလေးအမျိုးသားတယောက်ပွေချင်းပြီးဆုံးတယ်ဒီကလေးတယောက်နဲ့အမျိုးသားတယောက်လေးပြန်ထင်တယ်ရတယ်ကိုဒီမျိုးပေါ်ကလူတွေကတော့နေ့စဉ်နဲ့အများအမပြောမယ်ဆိုကိုနိစေရဆွေမျိုးရှိရဝတ်ထွက်ပြင်းနေကြရတယ်ကို
ဒါအပြင်ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်ကတောင်ရှိတောင်စစ်ကောင်စီဘီဝါကုန်းကိုလည်းအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်အေအေတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စစ်ကောင်စီတပ်ကလက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသားတချို့ထိခိုက်ဒေဆုံးတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်မနေ့ကဆိုရင်လည်းကြောက်တော်မြို့နယ်အလဲကျွန်းကျေးရွာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံအရသား2ဦးဒေဆုံးပြီး12ဦးဒဏ်ရာရရှိခဲ့တယ်လို့အနီးအနားကျေးရွာကကြောက်တော်ဒေသခံတူကပြောပါတယ်
။မနေ့ကလေရောနှစ်နာရီ30မိနစ်တိုးတွင်းမှာလေရနဲ့ဘုံကြည့်ပြီးလူတယောက်သေးသွားတယ်။ဘုံကြည့်တဲ့အခါလေစစ်တယောက်ကတရားသွားတယ်။ကလေး3လကလေးတယောက်ရဲ့နှစ်နာရီကလေးတယောက်ရဲ့တရားပြင်းထန်ပြီးတော့ခြေကူးသခင်ကိုခင်ယူနေပါတယ်။
ကြောက်တော်မြို့နယ်မှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီကတိုက်ပွဲမရှိတဲ့လူနေကျေးရွာတွေကိုလက်နက်ကြီးတွေလေယာဉ်တွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံကျေးရွာသားတွေထွက်ပြေးနေကြရတယ်လို့ထွက်ပြေးနေရတဲ့ကြောက်တော်ဒေသခံတူကပြောပါတယ
်။မြောက်တောင်ရွာကြီးမာလာရွာကြီးအဲ၂ရွာ၃ရွာလောက်ထွက်ပြေးနေရပါတယ်။အခုလည်းပေါက်တာပေါ့ကြီး။ခုနကတည်းကလက်နက်ကြီးကွေ့တယ်ကြားလိုက်ရပါတယ်မြောက်တောင်ဖက်ကပါ။ဟုတ်ကဲ့အခုပြနေနေကွေ့နေတယ်မြောက်တောင်ဖဲမှာပဲ꿰နေရ။ဟုတ်ကဲ့ပြင်းပြင်းထန်ထန်ဖြစ်နေတာပါ။တင်မာတောင်ဒီဟာစိုက်ကွန်စီဒီဟာစကန်ကုန်းကိုခြေကနေပြီးဝင်ပြီးတင်ပတ်နေတာပါလေ
။လက်ရှိတိုက်ပွဲတွေပြင်းထန်နေဆက်ဖြစ်တဲ့ရခိုင်နဲ့ပလဝမြို့နယ်အတွင်းကစစ်ကောင်စီအနေနဲ့မြို့ပေါ်ရက်ွက်တဲ့လူနေကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေရင်တွေနဲ့ဘုံကျဲတာတွေရှိတယ်လို့ AA ဘက်ကပြောဆိုထားတာရှိသလို AA အနေနဲ့လည်းအရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတယ်လို့စစ်ကောင်စီဘက်ကပြောဆိုထားတာတွေလည်းရှိနေတာပါတိုက်ပွဲတွေထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ခြင်းမရှိသေးတယ်လို့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့လက်တော်မတွေ့ရသေးပါဘူး AA ရခိုင်တပ်တော်ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာပြီးခဲ့တဲ့နိုဝင်ဘာလကစတင်ခဲ့တဲ့စစ်စီအတွင်စစ်ကောင်စီတပ်စခန်းအများပြားကိုထိန်းချုပ်နိုင်ခဲ့ကြောင်းနဲ့ကြံစခန်းတွေကိုလည်းသိမ်းပိုက်နိုင်အောင်တိုက်ခိုက်မယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုစံကျော်ပြောပြသွားတာဖြစ်ပါတယ်။ရခိုင်ဘက်ကသတင်းတွေပြီးတဲ့နောက်မှာတော့အခုတခါခရင်နီဒေသဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။မကြသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကရင်ပြည်ဒေသမှာလက်လော်တိုက်ခိုက်မှုတွေငြိမ်သက်နေပေမဲ့စစ်ကောင်စီကလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကတိုက်ပွဲတွေကြောင့်နေရပ်စွန့်ထွက်ပြေးနေရသူတွေကတော့အိမ်ပြန်ဖို့စိုးရိမ်နေကြသလိုအခုကြီးလိုအပ်ချက်တွေလည်းတိုးလာနေပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မအိတ်တန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ပြည်ထောင်စုနိုဝင်ဘာလကစပြီးတော့စစ်ကောင်စီတပ်နဲ့ဒေသခံတိုင်းဒေသလေးနဲ့ကိုင်းအင်အားစုတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကရင်နီဒေသမှာဒီရက်ပိုင်းနှစ်ဖက်တိုက်ခိုက်မှုတွေမရှိပေမဲ့လည်းစစ်ကောင်စီတပ်ကလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေသေးပဲဆိုပြီးဒီမော့ဆုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတယောက်ကဖေဝေကိုပြောပါတယ
်ခုရက်ပိုင်းတော့ညင်နေသေးတယ်ကျွန်တော်တို့သူကတူလေရင်လာကျဲလက်နက်ကြီးပြည်တော့သူ့ပုံမှာတော့အလုံးလုံးနေတယ်နေတိုင်းလူလူပဲနေရောညရောအဲ့ဒါလောကဒီမော့ဆုပေါ့နော်ဒီလားရသူ့အတူပုံမှာလည်းနေကြည့်ပြည်တယ်လင်းရင်းလေးလာကျဲတယ်ပေါ့နော်ဒါတက်ခွဲမရှိလဲသူတို့လုံနေကြလုံပဲသူလုံနေတယ်သူ
ကကင်းနီဒေတာကစီးအချင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးမကြသေးခင်လားတွေကတိုက်ပွဲတွေကြောင့်လွိုက်ကော်မျိုးအပါဝင်ကရင်နီဒေသခံအများပြနေရစွန်ခွာတင်းရှောင်ကြရပါလိမ့်။နှစ်ဖက်တိုက်ပွဲတွေနေတက်နေပေမဲ့လည်းလုံခြုံရေးအတွက်စိုးရိမ်မှုကြောင့်အများစုကတော့နေရမပြတ်နိုင်ကြသေးဘူးဆိုပြီးအကူအညီပေးနေသူတွေကပြောပါလိမ့်။လွိုက်ကော်မျိုးနယ်မိုင်20နီးပါးလောက်အကွာရှမ်းပြည်နယ်စီဆိုင်မြို့နယ်မှာကရင်နီဒေသကတင်းရှောင်လာသူတွေအပါအဝင်ဒုက္ခသည်အရေအတွက်တိုးလာနေပြီးတော့အရင်တုန်းကတင်းရှောင်လာတဲ့သူတွေနဲ့အခုတလောအသစ်ထက်ရောက်လာတဲ့စစ်ရှောင်အပါအဝင်လူဦးရေက3000ကျော်သွားပြီဆိုပြီးအကူအညီပေးနေတဲ့ဒေသခံတယောက်ကပြောပါလိမ့
်။နေရာများများတော့ရိခါတော့ပြက်ကြတာပဲရိခါတော့မရကြဘူး။မရတဲ့လူလည်းအဟိုဆက်သလားပိုင်းဖြစ်တဲ့လူချိုးလူတော့မရခါမရကြတဲ့ရိခါတော့တော်တော်များများတော့ပြက်ကြတယ်ရိခါမရှိကြဘူး။နောက်ပြီးတော့တင်တာတို့အလူကြီးကပဲဆွေးရတယ်ချိုးနေရကတောင်တို့အလေးထဲတို့ပါလိမ့်နော်ဒီအားလုံးကယူဆနိုင်ခါရဲ့အင်တာရဲ့နောက်ပြီးတော့တကူတုံးပြီးစီးလေးရဲ့
စစ်ရှောင်အများစုကဖုန်ကြီးကြောင်စာတင်ကြောင်နှိစရာဆွေမျိုးအိမ်တွေမှာနေထိုင်ကြသလိုတချို့ကတော့ယာယီမိုးကတဲနဲ့မြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်နေရပါလေဒုက္ခတွေရဲ့အတွက်ယာယီအစာအုပ်တိစားဖို့အမိုးကပဲလိုအပ်နေတယ်လို့တောက်တုံးရီအိမ်သာအဝတ်အထည်ဆောင်စတဲ့ဒုက္ခရေးသုံးပစ္စည်းတွေလည်းလိုအပ်နေတယ်လို့သူကပြောပါတယ
်ရှင်းကြတော့လေအဟောင်းလေးတွေကရှိတဲ့ဟာပြန်မြင်ကြတယ်နောက်ပြီးတော့အစာအုပ်လည်းလိုအပ်တယ်ဗျသူတို့လို့ဆင်သူတို့မြင်တဲ့ဟာကယာယီအရင်တော့ဝါနဲ့လုံထားတဲ့ခါကျတော့မိုးကဟောင်းလေးတွေဆိုတော့ဆေးကုန်ပြီးဝါလည်းတိုးထိုးတော့ပြက်ကုန်တာပဲဒီဆောင်ကတော့ကျွန်တော်ပြည်ဆိုင်ဖက်တော့ကိုးနေတော့ဗျ
ဒီဇင်ဘာလနောက်ပိုင်းမှာစီဆိုင်မြို့နယ်ကိုရောက်လာတဲ့လွိုက်ကော်စစ်ဆောင်တအူးကလက်ရှိနေထိုင်စားတောက်ရဲ့အဆင်ပြေနေပေမဲ့ကာလာကြာရှည်တင်းဆောင်နေရလို့ရှိရင်တော့အခက်အခဲမျိုးစုံနဲ့ကြုံလာရနိုင်တယ်ဆိုပြီးသူကပြောပါလိမ့
်ခုနကဆယ်တော့အန်လေးနည်းနည်းပါးပါးစီလေးပေါ့ဆောင်လေးအဝတ်လေးတဲ့အဲ့လိုလေးလာလူသေးတဲ့လူတွေတော့ရှိတယ်တော့ဆယ်တော့အဆင်ပြေနေတယ်လို့ပဲပြောရမှာပေါ့ကိုကတရားအရကနေတဲ့လူမဟုတ်တဲ့ခါကျတော့ဒီမှာလှုပ်ရှားတဲ့အလုပ်တွေကကိုလုံးနေကြအလုပ်မဟုတ်တဲ့ခါကျတော့လေဒီရှိတဲ့ဆိုရင်တော့ထက်ထဲတော့ရှိလာနိုင်တယ်
တိုက်ပွဲတွေကြောင့်လက်ရှိတိုင်းငံလုံးအတိုင်းတာနေနေရဆွန်ခွာထွက်ပြေးရတဲ့သူရေတွက်က 1.6 တန်းရှိလာပြီဖြစ်ပြီးတော့အဲ့ဒီထဲမှာကြားပြည်နယ်အပါဝင်ဒေသ9ခုမှာတိုက်ပွဲတွေကြောင့်နောက်ထပ်နေရဆွန်ခွာရတဲ့သူက 6,600 ကျော်တွင်းမြင့်လာတာဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ထားပါတယ်
ကင်းဒီဒေတာမှာစစ်ဘေးရှောင်တွေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းကိုမအီတန်ဆင်ပြောပြသွားတာဖြစ်ပါတယ်။ VOA ကနေချာသာရီနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။အကြာခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင
်။ view ကနေ2024ခုနှစ် January 4ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 line to meter 1925 30 တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အဲ့ဒီမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါဒီတဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ခေါက်မှာတော့ဒီဒုတိယမြောက်လွတ်လပ်ရေးမျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်လွတ်လပ်ရေးနဲ့အတူပေါ်ထွက်လာတဲ့ပြည်တွင်းစစ်မီးဟာ86နှစ်ကြာလာတဲ့အခါမှာအရှင်ဟုန်နဲ့ဆက်လက်တောက်လောင်နေစေဖြစ်တဲ့အတွက်တကယ်လွတ်လပ်ရေးတိုက်ပွဲကိုဒုတိယအကြိမ်ဆင်နွှဲနေရတာမျိုးဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
မြန်မာပြည်လွတ်လပ်ရေးရပြီးမကြာမီကစတင်ခဲ့တဲ့ပြည်တွင်းစစ်မီးဟာ86နှစ်ကြာတဲ့အခါမှာဆက်လက်တောက်လောင်နေပြီးပျောက်ဆုံးသွားတဲ့ဒီမိုကရေစီကိုပြန်လည်အသက်သွင်းနိုင်အောင်ကျိုးပန်းနေတာတွေ့ရပါတယ်လွတ်လပ်ရေးခရီးကို၅ဘိုင်းခွဲမယ်ဆိုရင်ပထမဘိုင်းက1948က1962အထိဖြစ်တဲ့14နှစ်ကာလပါအဲ့ဒီတုန်းကရွေးကောက်ပွဲနိုင်တဲ့အရသာအစိုးရကပါလီမန်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်ပါတယ်ဒီခေတ်မှာပြည်တွင်းစစ်ရှိပေမဲ့တိုင်းပြည်ရဲ့စီးပွားရေးအခြေခံအဆောက်အုံကိုတည်ဆောက်တိုင်ခဲ့တယ်လို့ပမောက္ခဥက္ကင်မောင်ကြီးနဲ့မြမစီးပွားရေးပညာရှင်တစုကဆိုပါတယ်ဘုန်နေဝင်းဦးဆောင်ပြည်1962မှာစစ်အာဏာသိမ်းတဲ့အခါပါလီမန်ဒီမိုကရေစီခေတ်ကဥနုတည်ဆောက်ထားတာတွေတဖြည်းဖြည်းပြည့်စည်ကုန်တာကဒုတိယပိုင်းမှာစစ်အာဏာသိမ်းတာကိုဆိုရှယ်လစ်အရေးချုပ်ပြီး26နှစ်အုပ်စိုးလိုက်တဲ့အခါမှာကမ္ဘာအစင်းရဲဆုံးနိုင်ငံစရင်းမှာမြန်မာပါဝင်သွားပါတယ်1988လူလူအောင်ကြွမှုကြီးဖြစ်ပွားလို့စစ်တပ်ကအာဏာသိမ်းပြီးဈေးကွက်စီးပွားရေးအရေးချုပ်နဲ့စစ်ဘုခရိုနီအရင်ရှင်စနစ်တည်ဆောက်တာဟာတတိယပိုင်းဖြစ်ပါတယ
်ခရိုနီအရင်ရှင်စနစ်ကြောင့်လက်ရဲတထေးဖြစ်လာတဲ့စစ်ဘုလူနန်းစားတွေရာသက်ပံအခွင့်အလူးခံနိုင်ဖို့အတွက်နေပြည်တော်ကိုတည်ဆောက်ပြီး2008အခြေခံဥပဒေပြဋ္ဌာန်းတာဟာစစ်ဒုထပိုင်းဖြစ်ပါတယ်ဦးသိန်းစိန်နဲ့ NLD အစိုးရတွေလက်ထက်မှာပြုပြင်ပြောင်းလဲရေးလုပ်လို့ဒဏ်ခတ်မှုတွေရုပ်သိမ်းသွားပေမဲ့NLD အစိုးရနဲ့လက်မတွဲနိုင်တဲ့တပ်ချုပ်ကအာဏာပြန်သိမ်းတဲ့အတွက်အရသာတစ်ပိုင်းနိုင်ငံရေးစနစ်ပြည်စည်းသွားပြီးပြည်သူ့ຫນွေဦးတော်လှန်ရေးပေါ်ထွက်လာပါတယ်။ຫນွေဦးတော်လှန်ရေးကာလဟာလွတ်လပ်ရေးခရီးရဲ့ပြင်ဆင်မှပိုင်းဖြစ်ပါတယ်။အာဏာရှင်စနစ်ရှင်သန်နေတာဟာလူထုကလက်ခံထားလို့ပါပြည်သူလူထုကလက်မခံရင်အာဏာရှင်စနစ်မရှိနိုင်ပါဘူး။ပြည်သူဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတဲ့စစ်ကောင်စီတပ်ကိုပြည်သူလူထုကလက်နက်ကန်ပြီးပြန်လည်တုံ့ပြန်တာဟာအာဏာရှင်စနစ်ကိုလက်မခံနိုင်ကြောင်းအတိလင်းပြသနေတဲ့ဒုတိယအကြိမ်မြောက်လွတ်လပ်ရေးတိုက်ပွဲဖြစ်ပါတယ
်။ထိုင်းနိုင်ငံမှာစစ်ဗိုလ်တွေနိုင်ငံရေးမှာဆွဲဖက်တာအနည်း80ကျော်လာပြီးမြဲထိုင်းစစ်ဘာရေးဟာရှင်တန်ကြီးထွားနေပါတယ်။ဗမာစစ်ဗိုလ်အနည်း60ကြီးစိုးတဲ့အခါမှာမြန်မာပြည်ဟာအနိုင်ဆုံးဖြစ်သွားပါတယ်။လူဦးရေနဲ့တိုင်းပြည်အရွယ်အစမတိမ်မရင်ဖြစ်ပေမဲ့2020နှစ်စရင်အရာထိုင်းနိုင်ငံရဲ့ GDP အတည်ငြိမ်ထုတ်လုပ်မှုတန်ဖိုးဟာမြန်မာတဲ့80ကျော်ပုံများပါတယ်လူတူးစီရဲ့ထုတ်လုပ်မှုနှုန်းမှာလည်းထိုင်းကမြန်မာတဲ့80ပုံများပါတယ်ထိုင်းရဲ့ပညာရေးအသုံးစရိတ်ဟာမြန်မာတဲ့80ပုံများပြီးကျန်းမာရေးအသုံးစရိတ်ဟာအဆ20ကျော်ပုံများတာတွေ့ရပါတယ်ထိုင်းစစ်ဘုဟာမြန်မာစစ်ဘုလိုရတက်ပံကြီးစိုးဖို့စိတ်မကူးပါဘူးဗမာစစ်ဘုကတော့နိုင်ငံရေးလှုပ်ရှားပြီးတက်လုံးကိုဂျိုးရှာဖို့စိတ်ကူးကြတာများပါတယ
်မကြာခဏအာနာသိန်းတဲ့အစဉ်အလာကြောင့်ထိုင်းစစ်ဗိုလ်တွေဟာကိုဂျိုးစီးပွားကိုအာရုံစိုက်ကြပါတယ်နေဆက်ကုံသွေးရင်းနဲ့ပေါင်ခိုလုပ်ငန်းလိုစီးပွားရေးလုပ်ငန်းတွေမှာငွေပိုရှာလာကြပါတယ်နေဆက်ကုံသွေးရေးကြောင့်ချမ်းသာသွားတဲ့ထိုင်းစစ်ဗိုလ်တွေအများကြီးရှိပါတယ်နိုင်ငံသားကစစ်လက်နက်ပစ္စည်းဝယ်ယူတဲ့အခါမှာလဲကော်မရှင်တွေရကြပါတယ် ဒါပေမဲ့ထိုင်းစစ်ဘိုတွေရဲ့ကိုဂျိုးရှာလုပ်ငန်းဟာတိုင်းပြည်ကိုအကြီးအကျယ်မထိခိုက်တဲ့အတွက်ထိုင်းစီးပွားရေးဟာဆက်လက်ရှင်သန်တိုးတက်နေပါတယ်။ဗမာစစ်ဘိုတွေကတော့အရေးချင်းမရှိပေမဲ့ဆိုရှယ်လစ်အရေးချုံစနစ်မှာရောခရိုနီအရင်းရှင်စနစ်မှာပါအာဏာအလွဲသုံးစားလုပ်ပြီးကိုဂျိုးရှာကြတဲ့အတွက်တိုင်းပြည်ရဲ့လူမှုစီးပွားဘဝချွတ်ချုံကြရပါတယ်။အရသာတစ်ပိုင်းအစိုးရခင်မှာပြုပြင်ပြောင်းလဲရေးလုပ်တဲ့အတွက်အခြေအနေကောင်းမွန်နိုင်တဲ့လက္ခဏာပြလာပါတယ်။ဒါပေမဲ့စစ်ဦးစီးချုပ်ကအာဏာပြန်သိမ်းတဲ့အတွက်စစ်အစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းကိုစစ်တပ်ကပဲဖျက်ဆီးပစ်လိုက်တယ်လို့ဖြစ်သွားပါတယ
်။ကိုလိုနီရှင်းမှာအစဉ်အလာကြီးမားတဲ့မြမစီးပွားရေးတမိုင်းကြောင့်လွတ်လပ်ရရတဲ့အခါမှာလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်လိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်။ပမောခဥက္ကေမောင်ကြီးနဲ့မြမစီးပွားရေးပညာရှင်တစုရေးသားပြီး2000ခုနှစ်ကစင်ကာပူမှာထွက်ဝေတဲ့ Economic Development of Burma ဆိုတဲ့စာအုပ်မှာမြန်မာလုပ်ငန်းရှင်လူတန်းစားပေါ်ထွက်လာပုံကိုဖော်ပြပါတယ်1955ဝန်းကျင်မှာရန်ကုန်အင်းစိန်တဝိုက်မှာအသေးစားလုပ်ငန်းသစ်တွေမှုလုံပေါက်ခဲ့ပါတယ်ပုဂ္ဂလိကလုပ်ငန်းအားပေးပြီးနိုင်ငံရေးကင်းတဲ့အမှုတန်းစနစ်ကိုအစိုးရကတည်ဆောက်နိုင်ခဲ့ပါတယ်ဒီမိုကရေစီစနစ်ကိုအားသက်လောင်းမဲ့အလုံသမားတမကနဲ့အသင်းအဖွဲ့တွေအများအပြားပေါ်ပေါက်လာတာမှုအရက်ဖွဲ့အဖွဲ့အစည်းရှင်သန်ကြီးထွက်လာပြီးဩဇာတိတ်ကမှရှိမဲ့အလားအလာတွေရှိလာပါတယ်။အဲ့ဒီခေတ်ကကျင့်သုံးခဲ့တဲ့ကောင်းရောင်းကောင်းဝယ်စနစ်ဟာစစ်အာဏာရှင်စနစ်မှာကွဲပြောက်သွားပါတယ်။လူမှုစီးပွားရေးအင်အားစုတွေဩဇာအာဏာကြီးထွားလာရင်ပြည်တွင်းစစ်ကြောင့်အရေးပါလာတဲ့စစ်တပ်ရဲ့ကန္တမိမ့်မိန်သွားမှာဆိုလို့အာဏာသိမ်းတာလို့လည်းပြောကြပါတယ်။ဒါပေမဲ့အခုဖြစ်ပွားနေတဲ့လူထုတော်လှန်ရေးကြောင့်အာဏာရှင်စနစ်ညှိကုံးချုပ်ပြီးလွတ်လပ်တဲ့ Federal Democracy နိုင်ငံကိကိုပြန်သွားနိုင်လိမ့်မယ်လို့ညွှန်လင့်နေကြပါတယ်ခင်ဗျာ
။ဘတ်စင်မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုဦးအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဘတ်စင်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ဆေးလိပ်ဖြတ်ခြင်းစိန်ခေါ်မှုတွေကိုပြောထားပါတယ်။ဆေးလိပ်ဖြတ်တာမှာရုပ်ပိုင်းစိတ်ပိုင်းအမှုအကျင့်ပိုင်းစိန်ခေါ်ချက်မျိုးစုံရှိပေမဲ့ကြော်လွားနိုင်တဲ့နည်းလမ်းတွေလည်းရှိတယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုပါတယ်။ဘယ်လိုစိန်ခေါ်မှုတွေကိုဘယ်လိုပုံနဲ့ကြော်လွားနိုင်ပါလဲ။ဒီကြောင့် Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငြိမ်းစားအရေးသာကျုံနဲ့လူလူကျန်းမာရေး Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดร.တင်မောင်ထွေးဒေါက်ထွေးစေမံခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်ခြင်းရဲ့အကျိုးကျေးဇူးနဲ့နောက်ဒီဆေးလိပ်ဖြတ်နည်းနဲ့ဆေးလိပ်ဖြတ်ဖို့အနေထားအမျိုးမျိုးအတွက်အထောက်အကူပြုနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီဆေးလိပ်ဖြတ်တဲ့အခါမှာတကယ်လက်တွေ့ကြုံရနိုင်တဲ့စိန်ခေါ်မှုတွေအကြောင်းအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း challenges တွေပေါ့လေနော် challenges တွေကအများကြီးဆေးလိပ်ဖြတ်သူတိုင်းကွန်ဖြတ်သူတိုင်းမှာ challenges တွေရှိတယ်အဲ့ဒါတွေကအပိုင်းအချမ်းမြေအပြင်ခွဲလို့ရှိရင်နံပါတ်1က physical addition ပေါ့နော်ခန္ဓာကိုယ်ရဲ့ရုပ်ပိုင်းဆိုင်ရာဆွဲလန်းတန်းတားမှုရှိတယ်။အဲ့ဒါဘာတွေလဲဆိုလို့ရှိရင်ဆေးလိပ်ဖြတ်လိုက်ပြီဆိုလို့ရှိရင်ဖြစ်တာ။ငါဆေးလိပ်မတော့တော့ဘူးဆိုလို့ရှိရင်အာယုံစိတ်စုလို့မရတော့ဘူးစိတ်တူလာတာရှိတယ်။နောက်တကအဲ့ကြတော့မှသူကအလွန်အမင်းတောက်ချင်တဲ့စိတ်တွေဖြစ်လာတာရှိတယ်။ရင်းထတာပေါ့လေ။အဲ့ဒါအိတ်မပြောတော့ဘူး။နောက်တကသူ့ကိုယ်သူကတော့ကိုယ်ဖြစ်မျိုးအခက်အခဲတွေဖြစ်လာတာပါလေ။ဒါပေမဲ့အဲ့ကောင်တွေကတစ်ပတ်ပဲနော်။တစ်ပတ်လောက်ကြာသွားလို့ရှိရင်နှစ်ပတ်ဒုတိယမြောက်ဘက်လောက်ရောက်လို့ရှိရင်သူကလူလူပြောက်သွားမှာ။ဒီတစ်ပတ်ပဲသူကြာတာနော်။အဲ့ဒါလေးကိုသူသိထားရမယ်။အဲ့လိုသိထားလို့ရှိရင်ဒီ physical addition ကိုဟိုကြော်သွားသူ့သူတွန်းတော့တွော်သွားနိုင်မှာ။အချိန်တစ်ပတ်ကြော်သွားနိုင်ကြော်သွားနိုင်မှာဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီတစ်ပတ်အတွင်းမှာအခက်အခဲဆုံးဖြစ်နိုင်တာအတွက်ဘယ်လိုကြော်ထားဖို့အကြံပြုခြင်းလဲဆရာ
။ဒီတကယ်လို့သိဆိုးနေတယ်ဆိုလို့ရှိရင်ဖြည့်ဖြောက်တဲ့ဒီပေါ်လေးဒီတော့တောင်းလို့တဲ့ဥစားလေးတချို့တယ်။ဥမာခေါင်းကိုက်တဲ့ဟာဖြစ်လာတဲ့ဆိုလို့ရှိရင်ဒီမကြမင်းများတော့တာမျိုးပေါ့နော်။ရေဟောင်းတော့တာမျိုးလို့လို့ကြတယ်။နောက်တကပုံမှန်စားတော့ခြင်းမစားရင်ကိုရက်လှူရှာမှုလုပ်ပြီးအစာလေးကိုစားလိုက်ရင်ကတော့တီးလေးစားတာပဲဖြစ်ဖြစ်ချောကလက်လေးစားတာပဲဖြစ်ဖြစ်တခုခုပေါ့လေအစာထုတ်ကိုစားလိုက်လို့ရှိရင်သူကအဲ့ဒီကပျောက်သွားတယ်။နော်ကိုရက်လှူရှာမှုတခုထားပြီးတော့လေလှူရှာမှုတွေလွတ်လပ်လို့ရှိရင်လည်းအသက်ရှူသူကျင်ကန်လေးတွေလေကျင်ကာရပို့ပေါ်ပါလိမ့်ရင်လွတ်လို့ရှိရင်လည်းကျောက်တော့နေပါလေ။နောက်တစ်ခုကျတော့ချောင်းဆိုးကျင်တယ်။အဲ့ဒါဆိုရင်ရေတော့ပေါ့။ဒီလိုရေမြတ်တော့ခိုင်းတာရှိတယ်။နောက်တစ်ခါ ဒီတဖြည်းဖြည်းနဲ့ဆက်လက်တော့ခြင်းသိကိုဒီလေးဖြစ်တော့နှေးသွားအောင်စိတ်ကိုဒီထဲမှာမထားဘဲနဲ့အခြားသောအလုပ်တွေမှာတချို့လိုရှိရင်ငါလုပ်ရှင်သွားလိုက်မယ်ကွာဆိုလုပ်ရှင်ပြုံထွက်သွားလိုက်တယ်အဲ့ဒါခုကမတော်ပြတော့ဘူးအဲ့လိုမိသွားတယ်ပေါ့လေအချိန်ကိုဆွဲရတဲ့ဟာအာယုံပြောင်းလိုက်တာပေါ့ဆရာနော်ဟုတ်ပါတယ်အဲ့ဒါမျိုးလုပ်လို့ရှိရင်လေဒီ ဖစ်စကယ်ဟိုရီယာလူလူအတွက်သူကြောက်သွားတာဖြစ်နေပါလေအဲ့ဒါကျွန်တော်ခုနပြောကြတာရုပ်ပိုင်းဆိုင်ရာဟောဆွေးလမ်းအက်ဒီရှင်းပေါ့နော်ဖစ်စကယ်လီပေါ့လေဟုတ်ကဲ့ဆရာကြီးအခုလိုဒီရုပ်ပိုင်းဆိုင်ရာအခက်အခဲစိန်ခေါ်မှုတွေပြီးတဲ့အခါမှာစိတ်ပိုင်းဆိုင်ရာစိန်ခေါ်မှုအခက်အခဲတွေဖြစ်မယ်ထင်တယ်ဆရာဟုတ်ကဲ့စိတ်ခံစားမှုပိုင်းဆိုင်ရာပေါ့နော်ထင်မြင်ကြီးယုံယူ emotion ဖြစ်နေတာเนาะစိတ်လေးတော်ရင်ကွာအနေနဲ့တကယ်မရှိဘူးသူစိတ်ထဲမှာအဲ့လိုထင်နေတယ်အဲ့လိုမယုံဘူးမယုံကြည့်ဘူးစိတ်လေးတော်လို့ထင်ရင်ကကျမ်းမိုက်ထိခဲ့တယ်ဆိုတော့မျိုးမယုံဘူးဒါလည်းပြောနေရတာပါကွာဆိုတော့မျိုးထားတယ်ငါတလောက်လင်းနေတော့ငါဘာမှမဖြစ်ပေါ်ဘူးကွာဆိုတော့မျိုးထားတယ်เนาะနောက်တကငါစိတ်လေးတော်လို့ရှိရင်အစားမစားပြလို့ရှိရင်ပိန်လို့တွေအတွက်ဒါပူရောင်ကောင်းလေးလို့ဆိုတော့အယူအဆမျိုးပေါ့နော်ယုံကြည်ချက်တွေ emotion တွေဒါသူ့ရဲ့ဒါအမားတွေနော်အဲ့ဒါတွေရှိနေတယ်နောက်တကသူကစိတ်လေးလေးတော့ပါတော့ဒုလုပ်စင်ပေါ့လေဒါသူ့ရဲ့စိတ်ကူးခံစားမှုကိုလည်းအဲ့လိုယုံကြည်နေတာအဲ့ဒါတကူ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဒီဆွဲလန်းတဲ့စင်ခေါ်မှုတွေအပြင်နောက်ထပ်ရောစင်ခေါ်မှုရှိနိုင်သလားဆရာကြီ
းနောက်တစ်ခုကကြတော့ behavior ပေါ့ဒုလုပ်စင်နေတိုင်းလုပ်တဲ့လှုပ်ရှားမှု behavior နဲ့ social connecting မှာဆွဲလိုက်တော့တာကိုသူကငါအစာစားပြီလို့ကြည့်ရင်ငါဆေးလေးတော့မဖြစ်မဲအစာစားပြီတမျိုးလိုဆေးလေးတို့ဆေးလေးတို့အဲ့လိုမျိုးပေါ့လေဟိုစာလေးတောင်ရှိပါလေဆေးလေးလေးတော့လည်းမှ green ဖြစ်နေတယ်ဒီလိုမျိုးပေါ့လေအဲသူ့ရဲ့ habitual ဖြစ်တာ
အဖြစ်ဖြစ်သွားတော့
ဟုတ်ကဲ့အဖြစ်တော့ဟုတ်တယ်အစာစားပြီရင်ဆေးလေးလေးတော့ green ချင်ပြီတော့ငါတော့အောင်မှဆိုတာမျိုးရှိတယ်တချို့ကတော့လည်းအရက်တော့မတော်တယ်အရက်ဝမ်းရောက်တော့ငါဆေးလေးလေးနဲ့ရင်းလေးလက်တော့ဆေးလေးလေးတော့လိုက်ဆိုတာမျိုးပေါ့လေအဲ့လိုမျိုးအကျင့်ဟိုနှစ်ခုတွဲပြီးတော့သူလိုလို့ဆိုဘေဘီယာလို့ဆိုဖြစ်နေ connection ဖြစ်နေတာပေါ့လေ
ညီမပြမဆင်တော့လဖက်ရင်နဲ့ပါဆရာနော
်ဟုတ်တယ်လဖက်ရင်တော့ပြလို့ရှင်ဒါ secret နဲ့ဒီလဖက်ရင်တစ်ခွက်နဲ့ကတော့အများအားဆိုင်ရလာချထားပြီးသားဆိုတော့ဖိတ်တော့ပြလို့ရှင်ဆေးလေးကတော့ပေါ်လေးရမှာဆိုတော့အဲ့ဒါ habitual ဖြစ်သွားတာ habitual ကြောင့်ဒါကလည်းကြတော့အဲ့ဒါအစွဲလမ်းစိတ်အစွဲလမ်းမှာပဲနော်လိုလို့ဆိုရင် habitual နဲ့တွဲပြီးဖြစ်နေတာကံကြောင့်လည်းတကယ်ရေးနေပေါင်းသိမ်းပြီးပြည့်ပြီဆိုဟာရေးတာနဲ့ပြောပိုင်းနဲ့ဟေးတစ်ခွက်တစ်ပလားချသလိုပဲအဆေးလေးလည်းကြာသမောင်ကရောသမောင်ဆိုစီးကရက်ပူလေးဒါလည်းလုတ်ပြေးလိုက်လိုက်လဲမလွဲတာမချောင်တာအဲဒါလူမှုရေးပဲဒါချောင်လွဲလို့မရဘူးဒါလုတ်ရမှာပဲမတော့ရင်ရိုင်းသွားတယ်ဆိုတာမျိုးစစ်တမသူထင်းချင်းထင်းနေပါလိမ့်မယ်အဲအဲ့ဒါမျိုးတွေဖြစ်တယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်ထပ်ရောဒီအထင်မြင်မှားနိုင်တာကိုသတိပြုဖို့ပြောဖို့ရှိအောင်လားဆရာရင
်တချို့ကကြတော့လေဟိုစာရင်းနဲ့အဲဒါစိတ်လေးကူးလိုက်ဟိုကျွန်တော်တကယ်ချင်းစာရေးဆရာတယောက်သူပြောဦးတယ်သူကချစ်ဝတ္ထုနဲ့တော်နာမည်ကြီးတယ်နောက်ပိုင်းသူအရှိဝတ္ထုတွေသူမရေးတော့မရေးနိုင်တော့ဆက်ဘာလို့မရေးတော့လဲလို့ပြောတဲ့ခါကျတော့သူကကန်ဆိုးတော့သူကဆေးလေးစမိုကာဆိုတော့ heavy smoker ဆိုတော့သူကဒီနှလုံးသွေးကြောချင်းယောဂါဖြစ်တယ်ပြီးတော့နှလုံးသွေးကြောချင်းယောဂါအတွက်နဲ့သူဖြိုးနမယ်တက်ပြီးတော်တော်ခံစားလိုက်ရတယ်အဲ့တော့ဆေးလေးလေးဖြတ်ခိုင်းရတာပေါ့လေဆေးလေးမတော့တော့သူအဲ့ဒီအောင်သူကဟိုရတော့မယ်ကျွန်တော်အားတဲ့ဆေးလေးမတော့ရတဲ့အတွက်ကြောင့်စိတ်ကူးတွေကရင်လို့မရတော့ဘူးတဲ့အရှိဝတ္ထုတွေရေလို့မရတော့ဘူးတဲ့ဆိုတော့အဲ့လိုပြောဦးတဲ့လူရှိပဲဒါလည်းဒါဆိုတာသူသူကတော့အမှန်တော့တကယ်တော့မဟုတ်ပါဘူးမမှန်ပါဘူးသူကအဲ့လိုထင်းနေတာဆေးလေးလေးတောက်ပြီးတော့ရေးမှစိတ်ကူးကောင်းပြီးတော့ဒီအရှိဝတ္ထုစိတ်ကူးရင်တို့ကောင်းနေဆိုတာမျိုးသူစွဲနေတာပေါ့လေဒါ habitual ပဲနဲ့ပတ်သက်ပြီးတော့ challenge တွေပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ပိုင်းဆိုင်ရာဒီအမှုကျင့်ပိုင်းဆိုင်ရာစိန်ခေါ်ချက်တွေကိုဘယ်လိုကျော်လွှားဖို့အကြံပြုချင်လဲဆရာကြီး
အဲ့ challenge တွေကိုကျော်လွှားဖို့ခုနကျွန်တော်ပြောသလိုပဲစိတ်ကိုပြောင်းသွားအောင်လုပ်တာနော်တခုခုဆင်ချင်းချင်းတနေတာကိုတစ်ခါတခုခုဟိုပီကေလေးဝါလိုက်တာမျိုးဖြစ်ရင်ဖြစ်မသိသီးလေးစားရတာမျိုးဖြစ်မယ်တက်ယူလေးတင်ကလို့တာမျိုးဖြစ်မယ်။ကာယလှုပ်ရှားမှုလို့တာမျိုးဖြစ်မယ်။တနေရာသွားလိုက်တာမျိုးဖြစ်ရင်ဖြစ်မယ်။တရှင်းလေးဆိုတာပုတ်ပုတ်ဆိုလိုက်မယ်။ music လို့တက်လဲဆိုရင် music တွေတီးမယ်ပြုမယ်။ဂီတာဆွဲမယ်ပါဆိုရင်ဒါပျောက်သွားမှာပါ။အဲ့ဒါအဲ့ဒီနည်းတွေနဲ့ကျော်လွှားပေးရမှာဖြစ်ပါတယ်။လိုအပ်လို့ရှိရင်တော့လေအဲ့လောက်ကြောင်းနဲ့မှဘလုံးမှမလို့မရတော့ဘူးဆိုလို့ရှိရင်တော့လေကျွန်တော်စိုးစိုးက personalize application ဆွဲသလိုပေါ့လေ။ CEO အကူအညီတွေယူလို့ရပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ပစင်ဂျမားရီကနာကိုကိုမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေ6ဇာပရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတခါတော့ဒ ဒီနောက်ဆုံးကြံရှိတဲ့တိုင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းတိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ဟောင်းရှိရာလိုင်စင်တောင်အနီးမှာစစ်ကောင်စီတပ်ရဲ့ရဟတ်ယာဉ်တစ်စင်းကို KIA တပ်ဖွဲ့ဝင်တွေကပစ်ချလိုက်ပါတယ်မကြခင်အချိန်မှာပြည်သူလူထုတွေအနေနဲ့ကိုယ့်ရဲ့နေရက်ကိုပြန်နိုင်ကြတော့မှာဖြစ်တယ်လို့ IEC ဥက္ကဋ္ဌခူဦးရဲကပြောပါတယ်သတင်းလွှာတွေထဲမှာတော့2024ခုနှစ်ဟာချင်းပြည်အတွက်အရေးတကြီးအကောင့်ထယ်ဖို့ရမယ့်အချက်လေးချက်ရှိနေတယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌဘူးစင်ကျုံးကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောမရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဌာနချုပ်ဟောင်းရှိရာလိုင်စင်အနီးမှာစစ်ကောင်စီတပ်ရဲ့ရဟတ်ယာဉ်တစ်စီးကို KIA တပ်ဖွဲ့ဝင်တွေကပစ်ချလိုက်ပါတယ်။ဇန်နဝါရီလ3ရက်မနက်7:00ကျော်လောက်မှာပစ်ချခဲ့တာလို့ဆိုပါတယ်။အဲ့ဒီရဟတ်ယာဉ်ဟာမြစ်ကြီးနားလီတပ်ကနေနတ်ဖော့ရှိစစ်တပ်စခန်းကိုရိုက်ခါလာပို့တဲ့ရဟတ်ယာဉ်ဖြစ်နိုင်တယ်လို့ KIO တရင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောဆိုပါတယ်။ KIO ဌာနချုပ်ဟောင်းလိုင်စင်အပြင်လိုင်ဇာတဝိုက်နဲ့မြေပြင်မှာတိုက်ပွဲဖြစ်ပွားနေတာမျိုးလည်းမရှိတာကြောင့်ဒါဟာရိုက်ခါပို့တဲ့ရဟတ်ယာဉ်နဲ့ဖြစ်နိုင်တယ်လို့ဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပါတယ်။အဲ့ဒီရဟတ်ယာဉ်မှာလိုက်ပါလာတဲ့တပ်ဖွဲ့ဝင်တွေအားလုံးတေဆုံးသွားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုလို့မရသေးပါဘူး
။မကြာမီအချိန်အတွင်းမှာပြည်သူလူထုတွေမြင့်မြင့်နေရက်ကိုပြန်လည်ကြတော့မှာဖြစ်တယ်လို့ဂရင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ဥက္ကဋ္ဌခူရဲကပြောလိုက်ပါတယ်။ဂရင်းနီပြည်မှာပြည်နယ်ရဲ့နေရာများစုကိုဂရင်းနီတပ်ပေါင်းစုတွေတိုက်ခိုက်သိမ်းပိုက်ထားတဲ့နောက် IEC ဥက္ကဋ္ဌခူရဲကစံနယ်လာတရက်နေ့နှစ်သစ်မင့်ခွန်းထဲမှာထည့်တွင်းပြောကြားခဲ့တာပါ။မြို့မှန်းတဲ့ပန်းတိုင်ကိုရောက်ဖို့မဝေးတော့သလိုစိန်ခေါ်မှုတွေဆက်ရှိနေပေမဲ့မကြခင်ကိုယ့်ရဲ့မွေးရဲ့မြေကိုမလွဲမသွေပြန်နိုင်ကြတော့မှလို့လည်းပြောပါတယ်မြို့တော်လွယ်ကော်ရှိလွယ်ကော်တက်ကတူပြည်နယ်ရဲယုံလက်စစ်ဦးစီးဌာနယုံနဲ့ပြည်နယ်ဝန်ကြီးချုပ်ယုံတို့အပြင်လွယ်ကော်မြို့ရဲ့ထက်ဝက်ကျော်ကိုလည်း2023ခုနှစ်အတွင်းတိုက်ခိုက်တိမ်ပိုက်နိုင်ခဲ့ပြီလို့လည်းဆိုပါတယ
်ရှမ်းပြည်မြောက်ပိုင်းမှာဆက်ဖြစ်ပွားနေစေတစ်တုံညာနှစ်ခုစစ်စင်ရေးမှာနှစ်တစ်ကူးနေကနေဇန်နဝါရီလ3ရက်နေ့အထိအရက်သား3ယောက်ထပ်မနေထပ်မံတည်ဆုံးပြီး9ယောက်ထပ်မနေထိခိုက်ဒဏ်ရာရရှိခဲ့ပါတယ်လာရှိုးကုတ်ခိုင်တီဘောတိန်နီမြို့တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်မှုလေကြောင်းပစ်ခတ်မှုတွေကြောင့်အခုလိုထိခိုက်သေးဆုံးရတာလို့ဒေသခံတွေကပြောပါတယ်။ဒဏ်ရာရသူတွေထက်မှာတော့ကလေးငယ်လည်းပါဝင်ပါတယ်။အခုဆိုရင်တစ်တုံညာနှစ်ခုစစ်စင်ရေးကာလနလကျော်အတွင်းမြို့နယ်15နယ်မှာအရက်သားသေဆုံးမှု900နီးပါးအထိရှိလာပြီဖြစ်ပြီးထိခိုက်ဒဏ်ရာရရှိသူ400ကျော်အထိရှိလာကြောင်းရှမ်းတန်တော်စင်ကကြောက်ယူထားတဲ့မှတ်သားတွေအရသိရပါတယ်။
အမျိုးသားညီညွတ်ရေးအစိုးရ NUG ထိန်းချုပ်ထားတဲ့စကိုင်းတိုင်းကောလင်းမြို့အတွင်းဇန်နဝါရီလ2ရက်နေ့မနေ့ကလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲလို့ဒေသခံ6ယောက်သေဆုံးပြီး9ယောက်ဒဏ်ရာရရှိခဲ့ပါတယ်။မြို့နယ်ကလျက်ဖြစ်တဲ့ဝင်းတိုမြို့မှာအခြေစိုက်တဲ့စစ်ကောင်စီတပ်ရင်းကလက်နက်ကြီးနဲ့6ကြိမ်ထက်မနည်းပစ်ခတ်ခဲ့ရမှာကောလင်းမြို့လေလူစီကားတဲ့အရှိဇေနားမှာပောက်ကွဲခဲ့တာလို့ကောလင်းခရိုင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။ခရိုင်စင်ကောလင်းမြို့ကို NUG လက်အောက်ခံပြီးသူ့ကာကွယ်ရေးတပ်မတော် PDF ကချင်လူလိုက်ရေးတပ်မတော် KIA နဲ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေက2023ခုနှစ်နိုဝင်ဘာ6ရက်နေ့တင်ပိုက်ထားလိုက်တာဖြစ်ပါတယ်။ကောလင်းမြို့ကိုပြန်မသိမ်းယူနိုင်သေးတဲ့စစ်တပ်ဟာဝင်းတိုဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။
ချင်းပြည်နယ်ပလဲဝမြို့နယ်မှာရခိုင်တပ်တော် AA ရဲ့စခန်းသိမ်းတိုက်ခိုက်မှုကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား150ယောက်ကိုဇန်နဝါရီလ2ရက်နေ့မှာစစ်တပ်ပိုင်လေကြောင်းလိုင်းနဲ့မြန်မာနိုင်ငံကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။မီဇိုရမ်ပြည်နယ်အိုက်ဇောမြို့လန်ပွီလီစိတ်ကတဆင့်နှစ်တုပ်ခွဲတဲဆောင်သွားကြတာပါ။ပထမအတုပ်မှာတပ်သား84ယောက်နဲ့
ဒုတိယအတုံမှာ69ရက်ကိုခေါ်ဆောင်သွားတယ်လို့ဒေတာတွင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ပလဝမြို့နယ်အိန္ဒိယမြန်မာနယ်ဆက်အနီးရှိ .3000 ရေခြေကုပ်စခန်းကုန်းကိုရခိုင်တပ်တော် AA ကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်စစ်သား151ယောက်ကဒီဇင်ဘာလ29ရက်နေ့မှာမီဇိုရမ်ပြည်နယ်လောင်တလိုင်ခရိုင်သွေစင်းဒလန်ကျွာကအာတန်ရိုင်ဖယ်တပ်ဖွဲ့တွေစီကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။
မွန်ပြည်နယ်ရဲမြုပ်နယ်ကျောင်းရွာမှာခြေဆိုင်တဲ့ခမရ961နဲ့983တို့မွန်ပြည်တော်လိုင်းရဲတပ် MSRF အပါဝင်တောင်ပိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအရာရှိတယောက်အပါဝင်3ယောက်သေဆုံးခဲ့တယ်လို့ MSRF ကသတင်းထုတ်ပြန်ပါတယ်ဒီဇင်ဘာ31ရက်နေ့ကတိုက်ခိုက်မှုတွေကြောင်းအနီးနားရှိကျောင်းရွာအိုင်ရှင်နဲ့ကာနီရွာဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့အကြိမ်30ထက်မနည်းပြန်လည်ပစ်ခတ်ခဲ့တာပါMSRF ပါဝင်တောင်ပိုင်းကဒေါ်လာရင်းမှာမီပူပေါင်းတပ်ဖွဲ့တွေအနေနဲ့ဟန်ချက်ညင်ညီပူပေါင်းတိုက်ခိုက်မှုတွေကိုလှုပ်ဆောင်နိုင်ခဲ့ပြီးအခုနှစ်တက်မှာစစ်စင်ရေးအရှိန်မြင့်သွားမယ်လို့လည်းဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ2024ခုနှစ်ဟာချင်းပြည်အတွက်အရေးတကြီးအကောင့်ထဲပေါ်ရမယ့်အချက်လေးချက်ရှိတယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကပြောဆိုလိုက်ပါတယ်ကိုရော့ဘတ်ကစူးစီးထားပြီးနမ်ဟ ோம் ကတင်ဆက်ထားပါတယ်
ချင်းမျိုးသားတပ်ဦး CNF ဥက္ကဋ္ဌလည်းဖြစ်ချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့ဘူးစင်ကျုံက2024ခုနှစ်ဇန်နဝါရီလ1ရက်နေ့နေ့သစ်နှုတ်ခွန်းဆက်စကားပြောကြားရမှာစစ်အာဏာရှင်စနစ်အမြင့်ပြတ်ချိန်မုံရေးအပါအဝင်အချက်၄ချက်ကိုအရေးတကြီးဖော်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ
်2024ခုနှစ်ဟာချင်းလူမျိုးတို့အတွက်အလွန်အရေးကြီးတဲ့နှစ်ဖြစ်ပါတယ်ဒီနှစ်သစ်အခါတည်မရမှာအရေးတကြီးအကောင့်ထဲပေါ်ဆောင်ရမယ့်အချက်လေးချက်ကိုပြောကြလိုပါတယ်။ပထမအချက်ကတော့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ချိန်မုံပဲဖြစ်ပါတယ်။အာဏာရှင်စနစ်ဖျက်သိမ်းနိုင်ရေးအတွက်ဒီစနစ်ကိုကြောထောက်နှောက်ခံတင်းနေတဲ့စစ်တပ်နဲ့၎င်းရဲ့ရန်တရားတစ်ခုလုံးကိုချိန်မုံဖို့လိုအပ်ပါတယ်။
ဒုတိယအချက်အနေနဲ့ချင်းအမျိုးသားပိုင်နက်နယ်မြေကိုကာကွယ်ဆောင်ရှောက်ရေးဖြစ်ပြီးချင်းအမျိုးသားတွေရဲ့ပိုင်နက်နယ်မြေအစိတ်ပိုင်းတချို့ကိုစစ်ကောင်စီကအုပ်ချုပ်နေစေဖြစ်ကြောင်းနဲ့စစ်တပ်ကိုအပြစ်တိုက်ထုတ်သွားရမှာဖြစ်တယ်လို့ပြောပါရယ်။ဒါအပြင်အမျိုးသားကိုပိုင်ပြတ်ထမ်းခွင့်အမခန့်ချက်ရှိတဲ့ချင်းလန်တိဆောက်ရမှာဖြစ်ပြီးအာလုံတက်ညီလက်ညီတာဝန်ထမ်းရွက်ကြမယ်ဆိုတာယုံကြည်တယ်လို့ပူးစင်ကျုံကဆိုပါရယ်။
ချင်းမျိုးသားရေထောက်ရှားမှုဟာရေအားစုတည်းရဲ့လုံစုရှိမှသာလျှင်အရှင်အဟုန်နဲ့ထိရောက်စွာတိုက်ပွဲဝင်နိုင်မှာဖြစ်တယ်။ချင်းနဲ့တိဆောက်ရေးနဲ့ချင်းမျိုးသားတိဆောက်ရေးအတွက်ချင်းဆိုတဲ့အမျိုးသားစုစည်းမှုနဲ့ညီညီရာရာသွားကြမှသာလျှင်စစ်လက်ခံမာတဲ့ရေအားကိုတိဆောက်နိုင်မှာဖြစ်တယ်။ချင်းမျိုးသားတော်လှန်ရေးခံမာအကောင့်မှသာချင်းနဲ့တိဆောက်ရေးကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်။
2023ခုနှစ်မှာနာကြီးမှုဝါနဲ့ပူဆွေးမှုဆုံးရှုံးမှုတွေကြုံတွေ့ခဲ့ရပေမဲ့စစ်ရေးကဏ္ဍမှာစစ်ကောင်စီရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုတွန်းလှန်နိုင်ခဲ့တယ်လို့တံပြန်ထိုးစစ်ဆင်တိုက်ခိုက်နိုင်ခဲ့ပြီလို့လည်းဆိုပါရယ်ချင်းပြည်နယ်ရဲ့85ရာခိုင်နှုန်းကျော်ကိုထိန်းချုပ်ဆုံးမနိုင်ပြီဖြစ်တဲ့ချင်းဒေါ်လာရဲ့အင်အားစုတွေဟာချင်းလူမျိုးတွေရဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ကိုလက်တွေ့ကျင့်သုံးဖို့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲပြတ်ထန်းပြီးချင်းလန်းကောင်စီကိုဖွဲ့စည်းနိုင်ခဲ့ကြပြီဖြစ်ပါတယ်။မကြာခင်မှာချင်းပြည်အစိုးရကိုလက်တွေ့အကောင့်ထဲပေါ်ဆောင်တော့မှာဖြစ်တယ်လို့နောက်ဆုံးအချက်ကတော့နိုင်ငံရေးနဲ့အမျိုးသားတန်းတူရေးအမခန့်ချက်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်တယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်
။ KNU နဲ့ PDF ပူးပေါင်းတပ်တွေရပ်ပေါင်း90ကျော်အကြာထိန်းချုပ်ထားတဲ့6နှစ်ခွာရွာနဲ့တံတားကိုဒီဇင်ဘာလနောက်ဆုံးအပတ်ထဲမှာစစ်ကောင်စီနဲ့ကရင်နယ်သားစောင့်တပ် BGF တပ်ဖွဲ့တွေအင်အားအလုံးကြီးနဲ့ပြန်လည်ပြီးတော့သိမ်းပိုက်ခဲ့ကြပါတယ်။အဲဒီနောက်ရွာမှာရှိတဲ့အိမ်တွေကအဖိုးတန်ပစ္စည်းတွေအကုန်လုံးပျောက်ကုန်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်။
6နှစ်ခွာရွာနဲ့တံတားကိုဒီဇင်ဘာ29ရက်နေ့မှာစစ်တပ်ကပြန်သိမ်းထားလိုက်ပြီဆိုပေမဲ့ရွာသားတွေကတော့ပြန်မလာခိုင်းသေးဘူးလို့ဆိုပါတယ်။ဒီလိုပြန်လာလို့မရသေးလို့အချို့ရွာသားတွေဟာစစ်သားတွေလက်မှာပြန်လာကြည့်ကြတယ်လို့ဆိုပါတယ်။အိမ်ကိုရောက်လာတဲ့အခါမှာတော့အဖိုးသံပစ္စည်းတွေပြင်အိမ်တောင်းဆောင်ပစ္စည်းတွေအားလုံးလိုပြတ်ကုန်ပြီလို့မေတ္တီယိုရွာသားတယောက်ကမမသာနဲ့ခုလိုပြောပါတယ်။
တော့6နှစ်ခွာပါခွာရ
ောအင်းကနေထွက်ပြေးနေရတာရက်ပေါင်း90ကျော်ပြီလေစစ်ကောင်စီဘက်ကရောတော်လန်ရေးတက်ဘက်ကရောကားနဲ့တဲထုတ်နေတာလို့ပြောတဲ့ကြားရတယ်တက်ပွဲဖြစ်နေတဲ့ဒီတက်ဖွဲ့နှစ်ဖွဲ့ကြားမှာပစ္စည်းခိုးတဲ့ဖွဲ့ကလည်းတက်တက်ရှိနေတော့တော်တော်ပြင်းမဲနေသူတွေကလည်းထွက်ပြေးသွားတော့အင်းကပစ္စည်းတွေကားနဲ့လာတဲ့နေတာဘာတွေတော့ကြားနေရတယ်
အသက်50ကျော်မေတ္တယိုရွာသားဦးအောင်ချစုသူဟာသူ့အိမ်ကိုခဏပြန်လာပြီးပစ္စည်းတွေကိုလာကြည့်ချိန်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုးလို့တေလူနီဘာအထိရိုက်ခံရပြီးရွာပြင်မှာစစ်သားတွေပစ်ထားခဲ့ကြပါတယ်သူ့ကိုမွန်ပရဟိတလူမှုကယ်ဆယ်ရေးဖွဲ့ကကယ်တင်ခဲ့ပြီးမော်လမြိုင်ဆေးရုံကြီးမှာဆေးကုသခနေရပါတယ်ရွာထဲကိုစစ်ကောင်စီတပ်ဖွဲ့တွေပြင်တော်လှန်ရေးပူးပေါင်းဖွဲ့တွေပါဝင်ထွက်သွားလာနေတာကြောင့်အခုလိုရွာသားပိုင်ပစ္စည်းတွေပျောက်ဆုံးနေရတာဟာဒီနှစ်ဖွဲ့လုံးကဖြစ်နိုင်တယ်လို့အခြားပစ္စည်းခိုးတဲ့ဖွဲ့ကတသက်ရှိနေတယ်လို့လည်းတောင်ကလေးရွာသားတယောက်ကပြောပါတယ်
။အဲဒီထွက်ပြစ်တာရပ်ပေါင်း90ကျော်ပြီလေ။စစ်ကောင်စီဘက်ရောတော်လိုင်းရဲ့တပ်တွေဘက်ရောကားနဲ့တိုက်ဆုပ်နေရတယ်ပဲကြားနေရတယ်။တပ်ဖွဲ့ပြစ်နေတဲ့ဒီတပ်ဖွဲ့တစ်ဖွဲ့အကြမ်းပါတော့ပစ္စည်းခိုးတဲ့ဖွဲ့တွေကလည်းတသက်ရှိနေတော့တော်တော်ပြန်ပါတယ်။လူတွေကလည်းထွက်ပြေးသွားတော့အင်းရပစ္စည်းတွေကားနဲ့လာတဲ့နေရာတော့ဘာလို့ကြားနေရလဲ
။ပြီးခဲ့တဲ့နိုဝင်ဘာလလည်းကလည်း KNU KNRA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကချောင်းတစ်ခွဒေသသဝိုင်းမှာဝင်ရောက်နေရာယူထားတာကြောင့်ချောင်းတစ်ခွမေတီယိုတောင်ကလေးကနားလူကျန်တော်အစရှိတဲ့ရွာတွေအပါဝင်ရွာပေါင်း10ရွာထက်မနည်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲတဲ့စစ်ကောင်စီဘက်ကလေရင်နဲ့အကြိမ်ကြိမ်ဘုံကျဲခဲ့တဲ့အပြင်လက်နက်ကြီးတွေနဲ့ပါရန်တမ်းဖြစ်ခတ်နေလို့ဒေသခံပြည်သူထောင်ထဲချီပြီးဘေးလွတ်ရာကိုစစ်ဘေးတိမ်းရှောင်နေရတာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ဟောင်းရှိရာလိုင်စင်တောင်အနီးစစ်ကောင်စီရဲ့ရဟတ်ရင်တစည်းကို KIA တပ်ဖွဲ့ဝင်တွေကပစ်ချလိုက်ပါတယ်။မကြာခင်အချိန်မှာပြည်သူလူထုတွေကိုယ့်နေရာကိုပြန်နိုင်ကြတော့မှာဖြစ်တယ်လို့ IEC ဥက္ကဋ္ဌခူဦးရေကပြောပါတယ
်။တမရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီသားတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစည်းအဝေးမှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။ပတ်စဉ်တိုင်းရင်းသတင်းလွှာအစည်းအဝေးကို FBR Windor သားတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမဆုမြောင်မောင်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသတွေကဒီဟမတ်ပါလက်စတိုင်းစစ်သွေးကြွအဖွဲ့အပေါ်အစ္စရေးစစ်တပ်ကကုန်းချောင်းလေချောင်းနဲ့ဆက်လက်တိုက်ခိုက်နေတာမှာလေချောင်းတိုက်ခိုက်မှုကြောင့်14ယောက်ထပ်မံသေဆုံးသွားတယ်လို့ဂါဇာဒေသကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တောင်ပိုင်းမှာရှိတဲ့ဟန်ယူနစ်မြို့အပေါ်လေချောင်းကနေတိုက်ခိုက်မှုအတွင်းမှာသေဆုံးခဲ့သူတွေထဲမှာကလေး9ယောက်ပါဝင်တယ်လို့ဂါဇာကိုအုပ်ချုပ်နေတဲ့ဟမတ်အဖွဲ့ကျန်းမာရေးဌာနကပြောကြားခဲ့ပါတယ်။လေဘနွန်နိုင်ငံတောင်ပိုင်းဟက်စ်ဘိုလာအဖွဲ့ပြစ်မှတ်တွေကိုလည်းအစ္စရေးဘက်ကဒီနေ့တိုက်ခိုက်တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လေဘနွန်ဘက်ကလည်းအစ္စရေးဘက်ကိုရော့ကက်ဒုံးတွေနဲ့ပစ်ခတ်တယ်လို့ဒေတာရင်းသတင်းတွေမှာပြောကြားထားပါတယ်။အစ္စရေးဟမတ်စစ်ပွဲဒေတာရင်းမှာကျယ်ပြန့်ပုံလားရနေချိန်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်သနီဘလန်ကင်ဟာအရှိအလေပိုင်းဒီကတာကိုနောက်တစ်ချိန်ဒီကနေ့သွားရောက်နေပါတယ်။မြန်မာနိုင်ငံမှာဒီကနေ့ကြာရောက်တဲ့86ချိန်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်နဲ့အကျဉ်းသားတွေပြန်လွှတ်ပေးတဲ့အထိမ်းအမှတ်နိုင်ငံရေးပုံမှန်တွေနဲ့ထောင်ချနေသူတချို့ပြန်လည်လွတ်လာပါတယ်။မန္တလေးဥပုံတောင်ကလောက်လာတဲ့ကြောင်းအကျဉ်းသား1000ကျော်ထဲမှာ NLD အစိုးရလက်ထက်တုန်းကမန္တလေးမြို့တော်ဝန်ဟောင်းဒေါက်တာရဲလွေမြို့တော်စီပင်ကော်မတီဝင်ဦးကျော်စေရတို့လွတ်လာတယ်လို့သူတို့နဲ့နှိစက်သူတယောက်က VOA ကိုအတည်ပြုပါတယ်ရန်ကုန်အင်းစိန်ထောင်ကပြန်လွတ်လာသူ2000လောက်မှာလဲစစ်တပ်ကိုပြုတ်ခွဲအောင်လှုံ့ဆော်လှုံ့ဆော်မှုပုံမှန်905ကကြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေ52ကရုနဲ့ထောင်ချနေသူအများအပြားပါဝင်တယ်လို့အမည်မဖော်လိုတဲ့ဒီတရားလွှတ်တော်ရှိနေတယောက်က VOA ကိုပြောပါတယ်သတင်းတော်ကိုကောင်းဆက်လင်းတခါလူသိများတဲ့အမှုပညာရှင်တင်စာဝင်းကျော်နဲ့နမ်မွေဆန်းတို့လည်းဒီကနေ့လွတ်တဲ့ထဲပါတယ်လို့သိရပါတယ်မြတ်တမှုမရှိဥပဒေမဲ့ဖန်ဆီးထားသူအလုံးကိုပြန်လွှတ်ပေးရမယ်လို့မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိအမှတ်အမေရိကန်အစိုးရထုတ်ပြန်တဲ့အကြေညာချက်ထဲမှာတောင်းဆိုထားပါတယ်။မြန်မာနယ်စပ်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကနေတရုတ်ဘက်လက်နက်ကြီးကြီးချပြီးတော့တရုတ်နိုင်ငံသားတွေထိခိုက်တဲ့အပေါ်တရုတ်ကပြင်းထန်စွာအပြစ်တင်လိုက်ပြီးတော့တပ်ဆိုင်တဲ့အဖွဲ့တွေရဲ့ကိုယ်စားလှယ်တွေကိုအလေးနဲ့သတိပေးခဲ့တယ်လို့ပြောပါတယ်။တရုတ်နိုင်ငံသားတွေရဲ့အသက်တွေပိုင်ဆိုင်မှုတွေမထိခိုက်အောင်လို့တရုတ်မြန်မာနယ်စပ်ငြိမ်းချမ်းရေးထိခိုက်တဲ့လုပ်ရက်တွေနောက်ထပ်မဖြစ်အောင်ရှောင်ချဖို့တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့အားလုံးကိုတောင်းဆိုရဲလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်တွေကိုတရားဝင်ဝင်ရောက်နိုင်ငံပြောင်းအခြေချဖို့စူးစမ်းသူတွေကိုရဲကဖမ်းဆီးနိုင်တဲ့ပြည်နယ်ဥပဒေသစ်ကိုပြည်နယ်အစိုးရကိုဒီတရားရေးဌာနကတရားစွဲလိုက်ပါတယ်ရှင်။
တရင်ချင်းရောက်ကိုမဆုမြတ်မွန်ချင်ညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီညအစည်းအဝေးထုတ်လို့ရမှုကအလိမ်မှာဖြစ်ပြီးတော့ စပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ရှောဂန်ချန်နဲ့ရောဘတ်ဘတ်တို့ဖြစ်ပါတယ်။ View American အတန်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ9.25 25 30မိနစ်တို့ကနေအတန်းလွင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေ။နော်ကျွန်တော်ရန်ပါ This program